Welcome to the Voice of America in Burmese.
Mingla ba shin. VOA American Tan ya 2019 khu ni AB la 30 ye inga ni nya bai season 2 go American Pi Rang Su myo ro Washington DC ga ni dai yai thol lin ni ba bi. Line to meter 25 32 51 patthama nai wa ma line lat meter 190 kHz 1505 ga ni na sin nai ne pyin VOA ya Facebook sa net la VOA Burmese News ga ni pi ro le na sin nai ma le shin. ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာညချမ်းပါခင်ဗျာဒီနေ့ညပိုင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ဗင်နီဇွဲလားနိုင်ငံကာရာကတ်စ်မြို့တော်မှာအာဏာသိမ်းမှုကြိုးစားမှုတစ်ခုလက်ရှိချိန်မှာဖြစ်နေတယ်လို့ဗင်နီဇွဲလားအစိုးရကပြောပါတယ်။အမေရိကန်လူမှုဆိုင်ရာဒုထွန်းလုံခြုံရေးပြောင်းလဲဖို့သမ္မတထရမ်ကကြိုးစားနေပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကိုပြန်ပို့ရေးကိစ္စမြန်မာနိုင်ငံကိုစီယုံပြောဆိုပေးဖို့ဘင်္ဂလားဒေ့ရှ်ကရုရှားကိုတိုက်တွန်းထားပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညပိုင်းနှာစင်ရမယ်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မူဆယ်မြို့မှာတွေ့ဆုံခဲ့ကြတဲ့အစိုးရရဲ့မြို့သားပြန်လည်တင်မြင့်ရေးနဲ့ငင်းချမ်းရေးဗဟုဌာနအဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့၄ဘွဲတို့တွေ့ဆုံပွဲကရောဗာများထူးခြားချက်ရှိပါသည်
ဒါကတော့တစ်ဖက်ရဲ့စဉ်းစားမှုဒီထူးကြည့်ပြီးမှုတစ်ခုတော့ရှိလာတာပေါ့နော်။ဒါဒီစဉ်းစားပွဲကတော့စုံချက်ချက်ချနိုင်တာတော့မရှိဘူးပါ။ဒါမဲ့စနေပွဲမှာတော့ဒီလို
မဟာမိတ်အဖွဲ့၄ဖွဲ့ထဲမှာပါဝင်တဲ့ DNL အဖွဲ့ပြောခွင့်ရတာအိုက်ကျော်ဖြစ်ပါတယ်ရှင်။တခါမြန်မာစစ်တပ်ဖက်ကရုရှားနဲ့တရုတ်တို့စီကလက်နက်တွေဝယ်နေတာကြောင့် EU ဥရောပသမဂ္ဂကလက်နက်ရောင်းချခွင့်တက်တန်းတစ်နှစ်ထပ်တိုးလိုက်တာကိုစစ်တပ်ဖက်ကဘယ်လိုတုံ့ပြန်မှာလဲ။အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်စစ်တမ်းအရာအာဂရီလိုက်စားမှုဟာရော့ကျမသွားဘဲနဲ့ရှီမြက်အခြေအနေမှာပဲဆက်ရှိနေတယ်ဆိုတဲ့သတင်းနဲ့အတူစာနယ်ဇင်းလွတ်လပ်ခွင့်နေမှာသတင်းသမားတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ရပ်ဖက်အဖွဲ့တွေကတိုက်တွန်းလိုက်တာကိုလည်းနားဆင်ကြရမှာပါ။အခုတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရမင်းထွန်းတို့ပြောပြပါမယ်ရှင
်။ဗင်နီဇွဲလားနိုင်ငံကာရာကတ်စ်မြို့တော်မှာအာဏာသိမ်းမှုကြိုးစားမှုတစ်ခုအခုဖြစ်နေတယ်လို့ဗင်နီဇွဲလားဆိုရှယ်လစ်အစိုးရကဒီကနေ့ပြောပါတယ်။သမရနီကိုလတ်စ်မာဒူရိုအစိုးရကိုဖျောက်ချဖို့သူ့ရဲ့ကြိုးပမ်းမှုမှာပူးပေါင်းပါဝင်လာတယ်လို့ဆိုတဲ့တပ်ဖွဲ့ဝင်တွေနဲ့အတူဗင်နီဇွဲလားတိုက်ခိုက်ခေါင်းဆောင်နဲ့ယာယီသမရဖြစ်ကိုကိုကိုကြီးညာထားတဲ့ဝန်ကွာရိုကလမ်းပေါ်ထွက်လာပြီးတဲ့နောက်အစိုးရဘက်ကအဲ့လိုပြောတာပါအမေရိကန်ကထောက်ခံထားတဲ့ကွာရိုကအခြေခံဥပဒေကိုထောက်ခံသူရဲရဲနဲ့စစ်သားတွေမျိုးချစ်တွေအမျိုးသားတွေဟာကျွန်တော်တို့တောင်းဆိုချက်နောက်ကိုလိုက်ပါလာကြပြီလို့ပြောပါတယ်ဒါပေမဲ့ဗင်နီဇွဲလားပြန်ကြားရေးဝန်ကြီးဟော်ဟေးရိုဒရီဂက်ကတော့စစ်စခန်းတစ်ခုအနီးမှာနေရာယူပြီးအာဏာသိမ်းဖို့လုပ်နေတဲ့တစ္စပေါ့စစ်သားအုပ်စုလေးတစုကိုမိမိတို့လက်ရှိမှာရင်ဆိုင်ဖြိုခွဲနေတယ်လို့သူ့ရဲ့ Twitter မှာရေးပါတယ်လူလူအနေနဲ့အမြင့်မားဆုံးတတိရှိကြဖို့နဲ့အာဏာသိမ်းမှုကြိုးစားမှုကိုနှိမ်နှင်းပြီးငြိမ်းချမ်းရေးကိုထိန်းသိမ်းရေးမှာမိမိတို့ရဲ့ပြောင်မြောက်တဲ့အမျိုးသားဘိုလီဗေးရီယန်တပ်ဖွဲ့တွေနဲ့အတူပူးပေါင်းပါဝင်ကြဖို့လည်းရည်ထားပါတယ်စစ်စခန်းတစ်ခုအပြင်ဘက်ကဆန္ဒပြောက်သူတွေကိုသမရမာဒူရိုကိုတစ္ဆာခံတဲ့တပ်ဖွဲ့တွေကမျက်ရည်ပုံနဲ့ပစ်ခတ်ပါတယ်ဒါပေမဲ့လည်းအများအပြားဘာမှမရှိတဲ့စစ်စခန်းထဲမှာစစ်သားတွေနဲ့ဂွေရုကိုထောက်ခံသူတွေအေးအေးဆေးဆေးသွားလာနေတာကိုရုပ်သံသတင်းတွေမှာတွေ့ရပါတယ်
IS အစိုးရအကြံဖက်အဖွဲ့ရဲ့ခေါင်းဆောင်လို့ဆိုသူကသူ့ရဲ့နောက်လိုက်တွေကိုအမှားစကားပြောနေကြကိုရိုက်ယူထားတဲ့ဗီဒီယိုအသစ်တစ်ခုထွက်လာပါတယ်။ Iraq နဲ့ Syria မှာ IS အဖွဲ့ကသူတို့ဘာသာကြေညာထားတဲ့ Caliphate Islamic နိုင်ငံတော်ကြာဆုံးသွားရတဲ့ပေါ်တုံ့ပြန်လက်စားချေကြဖို့အဲ့ဒီဗီဒီယိုထဲမှာ IS အဖွဲ့ခေါင်းဆောင်ဆိုသူကတိုက်တွန်းထားပါတယ်။ IS အဖွဲ့ရဲ့သတင်းထုတ်ပြန်ရေးဌာန Al-Fagan ကအင်တာနက်ပေါ်မှာတင်လိုက်တဲ့17မိနစ်ကျော်ကြာဗီဒီယိုထဲမှာ IS အဖွဲ့ရဲ့ခေါင်းဆောင်လို့တည်ထားတဲ့ Abu Bakr al-Baghdadi လို့ဆိုသူကစကားပြောနေတာပါ။ဗီဒီယိုထဲမှာသူကမျက်နှာတွေကိုမှုံဝါးထားတယ်ဒါမှမဟုတ်မျက်နှာဖုံးဆွတ်ထားတယ်တခြား IS အဖွဲ့ဝင်တွေနဲ့စကားပြောနေတာကိုတွေ့ရပါတယ်သူတို့ပြောတာတွေထဲမှာဆီးရီးယားနိုင်ငံဘဂူးစ်မြို့က IS နဲ့မြေဆုံရှုံသွားတဲ့အကြောင်းပြောထားတယ်လို့သရီးလင်္ကာနိုင်ငံမှာလူ250ကျော်သေဆုံးခဲ့ရတဲ့ Easter တနင်္ဂနွေနေ့ဆူတောင်းပွဲအကြမ်းဖက်တိုက်ခိုက်မှုကိုလည်းချီးကျူးထားပါတယ်ဗီဒီယိုထဲမှာပါတဲ့လူဟာတကယ် IS ခေါင်းဆောင်ဟုတ်မဟုတ်ဆိုတာကိုချက်ချင်းအတည်မပြုနိုင်သေးဘူးလို့ American အစိုးရတာဝန်ရှိသူတွေကပြောပါတယ်တကယ်လို့အဲ့ဒီသူဟာဘက်ဒါဒီဖြစ်တယ်လို့အတည်ပြုနိုင်မယ်ဆိုရင်တော့ငါးနှစ်ကြာပြောက်ွယ်နေရကနေပထမဆုံးအချိန်သူပြန်ပေါ်လာတာဖြစ်ပါလိမ့်မယ
်ဂျပန်နိုင်ငံအီဂရစ်ဘရင်အာကီဟီတိုဟာဒီကနေ့မှာဘရင်အဖြစ်ကအနားယူနန်းစွန့်သွားပါပြီနန်းစွန့်ပွဲမှာသူကသူ့ရဲ့အနှစ်30နန်းတဲ့တလျှောက်သူ့ကိုထောက်ခံအားပေးကြတဲ့ဂျပန်ပြည်သူတွေကိုကျေးဇူးတင်ရှိကြောင်းနဲ့ပြည်သူတွေအပေါ်ယုံကြည်မှုအပြည့်နဲ့တစ္ဆာရှိရှိတာဝန်ထမ်းဆောင်နိုင်လို့သူကံကောင်းပါကြောင်းပြောပါတယ်လူကြံများသူဂျပန်ပြည်အာကီဟီတိုဟာသူ့ရဲ့ကျန်းမာရေးအခြေအနေကိုအကြောင်းပြပြီးနန်းစွန့်တော့မယ်ကြောင်း2016ခုနှစ်မှာကြေညာထားတာပါ။ဘရင်အာကီဟီတိုနန်းစွန့်နဲ့ဒီကနေ့ညတကောင်းရံအချိန်မှာတော့ပင်ရှင်မင်းသားနာရီတိုကဂျပန်နိုင်ငံရဲ့အီဂရစ်ဘရင်အသစ်ဖြစ်လာမှာပါ။ဂျပန်နိုင်ငံအီဂရစ်ရဲ့အခမ်းကဏ္ဍဟာအခုချိန်ကာလမှာတော့နိုင်ငံအုပ်ချုပ်အစင်းနဲ့ဖြစ်ပြီးနိုင်ငံရေးအာဏာရယူထားတာမျိုးမရှိပါဘူး။
မရိကန်ပြည်ထောင်စုမှာခလုံခွင့်ရှောက်ထားတာနဲ့ဆိုင်တဲ့လုံထုံးလုံနီတွေကိုအပြောင်းလဲလုပ်ဖို့သမ္မတဒေါ်နယ်ထရမ့်ကကြိုးစားနေပါတယ်။အဲ့ဒီတည်းမှာခလုံခွင့်ရှောက်လာတွေတင်တဲ့အခါအခကျင်းငွေပေးဆောင်ရမယ့်သတ်မှတ်ချက်လည်းပါဝင်ပါတယ်။အမေရိကန်မက္ဆီကိုနယ်ဆက်ကိုဖျက်ပြီးဝင်လာဖို့ကြိုးစားသူအရေအတွက်တိုးလာနေတာကိုရပ်ပစ်ဖို့သမ္မတထရမ့်ကကြိုးစားနေတာပါ။လုံထုံးလုံနီပိုင်းသတ်မှတ်ချက်တွေတင်ပြဖို့သမ္မတထရမ့်ကရှင်းနေကြုံနဲ့အမိမေလုံခြုံရေးဌာနအကြီးအကဲတို့စီဒင်းလာနေကပြဖို့ရစားတဲ့မှာညွှန်ကြားထားပါတယ်။အဲ့ဒီတည်းမှာခလုံခွင့်ရှောက်လာတစ်ခုချင်းစီကိုကင်တွယ်ဆုံးဖြတ်တဲ့အခါကုန်ကျစရိတ်ထက်မပိုတဲ့ငွေပမာဏကိုရှောက်လာခြင်းအဖြစ်သတ်မှတ်ဖို့ကိစ္စလည်းပါဝင်ပါတယ်။ခလုံခွင့်ရှောက်ထားတင်ထားတဲ့အချိန်တွင်အလုပ်လုပ်ပိုင်ခွင့်ရှောက်ထားတဲ့အခါမှာလည်းရွှေပြောင်းဝင်လာသူတွေကအခကျင်းငွေပေးဆောင်ဖို့သမ္မတထရမ့်ကဖြစ်စေခြင်းတို့ခလုံခွင့်ရှောက်လာကိုညှင်းပယ်တာနဲ့တရားဝင်အလုပ်လုပ်ပိုင်ခွင့်ပေးထားတာကိုလည်းရပ်ဆိုင်းစေခြင်းပါတယ်။နိုင်ငံတွင်းကိုတရားမဝင်ရောက်လာသူဒါမှမဟုတ်တရားမဝင်ရောက်ဖို့ကြိုးစားသူဘယ်သူကိုမဆိုတရားဝင်နေထိုင်ခွင့်မရခွင့်အလုပ်လုပ်ခွင့်လက်မှတ်ထုတ်မပေးဖို့လဲသမ္မတထရမ့်ကတောင်းဆိုထားပါတယ်ခလုံခွင့်ရှောက်လာတွေအားလုံးကိုရပ်ပေါင်း180အတွင်းအပြည့်သက်ဆုံးဖြတ်ချက်ချဖို့လဲသမ္မတထရမ့်ရဲ့စာထဲမှာညွှန်ကြားထားပါတယ
် UAE American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303များလိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းနိုင်မီတာ190 kHz 1505နဲ့ပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့အင်္ဂါညဘက်တရုံတွေကိုဒါရိုက်ဆက်လက်ပြပြနေပါတယ်အင်္ဂလိပ်နိုင်ငံမှာထွက်ပြေးခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမူရင်းနေရာတွေစီပြန်လည်ပို့ဆောင်ရေးမြန်မာနိုင်ငံကိုစီရင်ပြောဆိုပေးဖို့ဘင်္ဂလားဒေ့ရှ်ကရုရှားကိုတိုက်တွန်းထားပါတယ်။ရုရှားနိုင်ငံမှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးဒေါက်တာ AK Abdul Momen ဟာမော်စကိုမြို့တော်မှာရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂီလာဗရော့နဲ့တွေ့ဆုံပြီးတဲ့နောက်အဲ့လိုပြောလိုက်တာပါ။ရိုဟင်ဂျာရေးကိစ္စဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားဖြစ်ရှင်းရမှာဖြစ်တယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးလာဗရော့ကပြောပါတယ်။နိုင်ငံတကာကတုံ့ဆွဲတဲ့ရိုဟင်ဂျာဆိုတဲ့သုံးလုံးကိုမြန်မာအစိုးရကလက်မခံပါဘူး။ဒါပေမဲ့ဒုက္ခသည်တွေပြန်လည်ပို့ဆောင်ရေးကိုဘင်္ဂလားဒေ့ရှ်နိုင်ငံကုလသမဂ္ဂတို့နဲ့လက်တွဲလုပ်ဆောင်နေတယ်လို့မြန်မာတာဝန်ရှိသူတွေကပြောထားပါတယ်။ဒီတော့တင်မှာပဲမော်လ်ဒါနိုင်ငံမှာပရာဟိတအဖွဲ့အဖြစ်မှတ်ပုံတင်ထားတဲ့ Exchange Foundation ကဒီကနေ့ထုတ်ပြန်တဲ့2019ခုနှစ်ရိုဟင်ဂျာဒုက္ခသည်စစ်တမ်းထဲမှာဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရရောက်ပြီးသားဒုက္ခသည်ចောင်းသားတွေရဲ့ပညာရေးလိုအပ်ချက်ပြည့်မီမှုမရှိဘူးလို့ဒုက္ခသည်အားလုံးကပြောတဲ့ကြောင်းဖော်ပြထားပါတယ်။ဒါပြင်ဒုက္ခသည်69ရာခိုင်နှုန်းကကျန်းမာရေးစောင့်ရှောက်မှုရတယ်လို့ပြောပေမဲ့10ဦးမှာ2ဦးကပဲသူတို့ရတဲ့ကျန်းမာရေးစောင့်ရှောက်မှုအရေးအသွေးပေါ်ကျဉ်းနှမှုရှိတယ်လို့ပြောကြပါတယ်။ဒုက္ခသည်86ရာခိုင်နှုန်းကစိတ်ကျန်းမာရေးစောင့်ရှောက်မှုလိုအပ်နေတယ်လို့ပြောကြပါတယ်။ဘာဆန်ချာကျွန်းကိုဒုက္ခသည်တွေကိုပြောင်းရွှေ့မဲ့ဘင်္ဂလားဒေ့ရှ်ရဲ့အစီအစဉ်ပေါ်မှာတော့ဒုက္ခသည်68ရာခိုင်နှုန်းကလုံးဝငင်းဆန်ကြတယ်လို့စစ်တမ်းမှတွေ့ရတဲ့အကြောင်း Exchange Foundation ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။
တရုတ်နိုင်ငံရှေ့ပိုင်းမှာဖမ်းဆီးထိန်းသိမ်းခံနေရတဲ့မြောက်ကိုရီးယားကနေထွက်ပြေးလာသူ9ဦးကိုပြန်မပို့ဖို့တက်ကြွလှုပ်ရှားသူတွေကတရုတ်နိုင်ငံကိုတိုက်တွန်းနေပါတယ်။အသက်9နှစ်အရွယ်မိန်းကလေးတဦးပါဝင်တဲ့အဲ့ဒီမြောက်ကိုရီးယားနိုင်ငံသားတွေဟာပြီးခဲ့တဲ့လမှာမြောက်ကိုရီးယားကနေထွက်ပြေးလာတာကိုတရုတ်အာဏာပိုင်တွေကတရုတ်အရှေ့မြောက်ပိုင်းကလျောင်နင်းပြည်နယ်မှာဖမ်းလိုက်တာလို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။မြောက်ကိုရီးယားကနေထွက်ပြေးလာသူတွေကိုတရုတ်နိုင်ငံကပြန်ပို့လေရှိပြီးအဲ့ဒီလူတွေဟာအတင်းအဓမ္မအလုပ်ခိုင်းစေခံရတာအချင်းချခံရတာနှိပ်စက်ညှဉ်းပန်းခံရတာဒါမှမဟုတ်အဆုံးစီခံရတာစားတဲ့ပြစ်ဒဏ်တွေချမှတ်ခံရလေရှိပါတယ်။မြောက်ကိုရီးယားကနေအရင်ကထွက်ပြေးလက်မြောက်လာဖူးတွေအပါအဝင်တက်ကြွလှုပ်ရှားသူ2000လောက်ဟာတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကတရုတ်တန်ယုံရှိမှဒီကနေ့ဆန္ဒပြပြီးအဲ့ဒီလူတွေကိုပြန်လွှတ်ပေးဖို့တရုတ်နိုင်ငံကိုတောင်းဆိုနေကြပါတယ်
။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေမှာတိသာထင်ရှားတဲ့ထူးထပ်မှုရဖို့မျှော်လင့်နေကြောင်းအမေရိကန်ဗဟိုဝန်ကြီးစတီဖန်မနူးချင်းကပြောပါတယ်။ကမ္ဘာမှာစီးပွားရေးအကြအင်အားအကြီးဆုံးနိုင်ငံတစ်ခုအကြားကုန်သွယ်ရေးစစ်ပွဲဖြစ်နေတာကိုဖြေရှင်းရေးစူးစမ်းနေကြချိန်မှာပဲမစ္စတာမနူချင်းကအခုလိုပြောလိုက်တာပါပေကျင်းမြို့တော်မှာဒီသတင်းပတ်အတွင်းလုံးမဲ့ကုန်သွယ်ရေးဆိုင်ရာနှစ်ဖက်ဆွေးနွေးပွဲတွေကိုဗန်ဒါယေးဝန်ကြီးမနူချင်းနဲ့ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လီသီဇာတို့ဦးဆောင်တက်ရောက်မှာဖြစ်ပါတယ်နောက်သတင်းပတ်ကြာရင်တော့ဆွေးနွေးပွဲနောက်တစ်ကြော်အတွက်တရုတ်တာဝန်ရှိသူတွေဝါရှင်တန်ကိုလာကြမှာပါ2018ခုနှစ်ကတည်းကစဖြစ်နေတဲ့ကုန်သွယ်ရေးစစ်ပွဲကိုဖြေရှင်းရေးအမေရိကန်နဲ့တရုတ်တာဝန်ရှိသူတွေကြားဆွေးနွေးပွဲအတော်များများလုပ်ထားပြီးပါပြီတရုတ်တင်ပို့ကုန်အမေရိကန်ဒေါ်လာ250ဘီလီယံပေါ်သမ္မတဒေါ်နယ်ထရမ့်ကအခွန်အများအပြားချလိုက်ပြီးချိန်ကလေးကကုန်သွယ်ရေးစစ်ပွဲဖြစ်နေတာပါတရုတ်ရဲ့ကုန်သွယ်ရေးဆိုင်ရာလုတ်ကင်ပုံတွေပြောင်းလဲလာအောင်သမ္မတထရမ့်ကစူးစမ်းနေတာဖြစ်ပါတယ်တရုတ်ဘက်ကလည်းလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်တင်ပို့ကုန်ဒေါ်လာ130ဘီလီယံပေါ်အခွန်တွေတိုးမြင့်ချမှတ်ထားပါတယ
်နယူးဇီလန်နိုင်ငံ Christchurch မြို့ကလူမနေတဲ့နေရာတစ်ခုမှာ KME ကျောက်တွင်နဲ့ဖောက်ခွဲရေးပစ္စည်းလိုတန်တရားရှိတဲ့အထုပ်တလုံးကိုတွေ့ပြီးတဲ့နောက်မှာအဲ့ဒါနဲ့ဆက်စပ်ပြီးအသက်33နှစ်အရွယ်မျိုးသားတဦးကိုနယူးဇီလန်ရဲတပ်ဖွဲ့ကဒီကနေ့ဖမ်းလိုက်ပါတယ်ပြည်ရမလာကပဲ Christchurch မြို့ကဘလီနှစ်ခုမှာတနတ်သမားတို့ကဝင်ပစ်လို့လူအယောက်90တေဆုံးခဲ့ပြီးပါပြီ။ဘုံချင်းလေးရဲတပ်ဖွဲ့ကအဲ့ဒီအထုပ်ကိုဘေးအန္တရာယ်မရှိဘဲရှင်းလိုက်နိုင်တယ်လို့ရဲတပ်ဖွဲ့ကပြောပါရတယ်။ ဒီကနေ့ဖြစ်ရတဲ့မလာကတိုက်ခတ်မှုအကြားဆက်ဆက်တယ်လို့ယူဆသလားဆိုတာကိုတော့ရဲတပ်ဖွဲ့ကမပြောသေးပါဘူး
။ယူကရိန်းနိုင်ငံမှာအီဘီလာ20ရက်နေ့ကကျင်းပတဲ့ဒုတိယအကြော့သမ္မတရွေးကောက်ပွဲရလဒ်ကိုဗဟိုရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်ပြီးဗိုလိုဒီမီယာဇီလန်စကီအနိုင်ကိုအနိုင်ရသူအဖြစ်ကြေညာလိုက်ပါတယ်။ဇီလန်စကီကမဲရေအတွက်73သန်းခွဲကျော်နဲ့မဲပြည်သူစုစုပေါင်းရဲ့83ရာခိုင်နှုန်းကျော်ရပြီးလက်ရှိသမ္မတပီထရိုပိုရိုရှန်ကိုက25ရာခိုင်နှုန်းမပြည့်ပဲမဲရေအတွက်4သန်းခွဲကျော်ရတယ်လို့ကော်မရှင်ဥက္ကဋ္ဌတက်တီယာနာဆလီပါချုကဒီကနေ့ကြေညာတာပါဒုတိယကျော်ရွေးကောက်ပွဲပြီးပြီးချင်းရလတ်အတီမပြည့်ရသေးခင်ထွက်လာတဲ့မဲရေအတွက်နဲ့အခုတရားဝင်ထွက်လာတဲ့ရလတ်တွေကကန့်ညီပါတယ်အသက်42နှစ်အရွယ်ဟာတာတျုပ်ဆောင်ဇီလန်စကီဟာနိုင်ငံရေးအတွေ့အကြုံရှိသူမဟုတ်ပဲလက်ရှိသမ္မတအသက်53နှစ်အရွယ်ပိုရိုရှန်ကိုကတော့သမ္မတ5နှစ်သက်တမ်းကုန်ဆုံးလူနေဖြစ်နေသူပါမဲပေးသူအရေအတွက် 61.3 ရာခိုင်နှုန်းရှိပြီးရွေးကောက်ပွဲရလတ်အပေါ်တန်တရားဖြစ်စေနိုင်တဲ့ကြီးမားတဲ့စောဒကတဲ့တန်ကြတာမျိုးတွေမရှိခဲ့ဘူးလို့ကော်မရှင်ဥက္ကဋ္ဌမစ်ဆလီပါချုကပြောပါတယ်ဇီလန်စကီဟာဇွန်လအစောပိုင်းမှာသမ္မတအဖြစ်ကျန်းသက်စာချိန်ဆိုမဲလို့ခန့်မှန်းထားကြပါတယ်အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်ကဂျူးဖျားကြောင်တစ်ခုကိုစနေနေ့ကတရနယ်ဝင်ပစ်ခဲ့မှုအတွက်ဖမ်းဆီးခံထားရသူကိုဒီကနေ့တရားရုံးထုတ်ဖို့ရှိပါတယ်ဒါစကုနှစ်ရွယ်ဂျွန်အာနက်စ်ကိုလူသက်ဖို့ကြိုတင်ကြံစီလှုပ်ဆောင်မှုဆိုင်ရာအမှုသွုံးမှုနဲ့ဆွဲချက်တင်ထားပါတယ်။ဆိုရှယ်မီဒီယာမှာချင်းချောက်ပြောဆိုချက်တခုတင်ထားတယ်လို့သတင်းပေးတာကိုအဲ့ဒီတိုက်ခတ်မှုဖြစ်ခဲ့9မိနစ်အလိုမှာရခဲ့တယ်လို့တရားဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေကတနင်္လာနေ့မှာပြောပါတယ်။ဒါပေမဲ့လည်းပြစ်ခတ်မှုမဖြစ်အောင်တားဆီးဖို့အချိန်အလုံးလောက်မရှိခဲ့တယ်လို့အသေးစိတ်အချက်အလက်တွေလည်းမရခဲ့ဘူးလို့ပြောပါတယ်။အဲ့ဒီပြစ်ခတ်မှုတွင်လူတစ်ယောက်သေဆုံးပြီး3ယောက်ဒဏ်ရာရသွားပါတယ်။ကနေ့ဆိုင်ကလုန်းမုန်တိုင်းတန်တင့်ထားတဲ့မိုဇမ်ဘစ်နိုင်ငံမှာမိုးအပြင်းထန်ရွာနေဆဲဖြစ်တာကြောင့်အကူအညီတွေပေးပို့ဖို့အခက်အခဲတွေ့နေပါတယ်။မုန်တိုင်းကြောင့်သေဆုံးသူအခြေအတွေ့ဟာလည်း38ယောက်ထိရှိနေပါပြီ။ပြီးခဲ့တဲ့ကြာသပတေးနေ့ကကနေ့ဆိုင်ကလုန်းမုန်တိုင်းဝင်တိုက်တာဖြစ်ပြီးဒါဟာပြင်းထန်တဲ့မုန်တိုင်းတိုက်ခတ်မှုကိုမိုဇမ်ဘစ်နိုင်ငံအနေနဲ့သတင်း၆ပတ်အတွင်းဒုတိယကြိမ်ကြုံရတာပါ။မိုးကြောင့်ရေကြီးမြေပြိုတာတွေဖြစ်နေတယ်လို့အရေးပေါ်အကူအညီတွေပေးပို့ဖို့အကူအညီပေးအဖွဲ့တွေအသုံးပြုနေတဲ့လမ်းတွေလည်းပြတ်တောက်နေပါတယ်ခင်ဗျာ။
အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရမင်းထွန်းတို့ပြောပြပေးခဲ့ကြတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးမူဆယ်မြို့မှာကျင်းပခဲ့တဲ့အစိုးရငြိမ်းချမ်းရေးအဖွဲ့နဲ့မြောက်ပိုင်းလက်နက်ကိုင်မဟာမိတ်၄ဘွဲ့တို့တွေ့ဆုံဆွေးနွေးပွဲအကြောင်းကိုပြောပြမှာပါ။အစိုးရရဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့တို့ဒီနေ့မူဆယ်မြို့မှာတွေ့ဆုံဆွေးနွေးရမှာတိကျတဲ့သဘောတူညီချက်မရခဲ့ပေမဲ့အပြည့်ရဆယ်ရေးအတွက်မေလအတွင်းမှာထပ်မံဆွေးနွေးဖို့ဆုံးဖြတ်ခဲ့ကြပါတယ်ဒီသတင်းကို VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်အစိုးရရဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့တို့ဟာမူဆယ်မြို့နေဆက်ကုံတွေကြီးများအသင်းရုံးမှာဒီကနေ့မနက်၉နာရီကနေနေကင်း၁၂နာရီထိ၃နာရီကြာဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲမှာ KIO ရဲ့အပြစ်ခတ်ရစေးဆိုင်ရာအဆိုပြုချက်ကိုအဓိကဆွေးနွေးပြီးကြံဖွဲ့ရဲ့အဆိုပြုချက်တွေကိုလာမယ့်မေလအတွင်းမှာပြန်လည်တွေ့ဆုံဆွေးနွေးဖို့ဆုံးဖြတ်ခဲ့ကြောင်းဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့ငင်းချိုင်းကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကပြောပါတယ
်ကျွန်တော်တို့2019 February အစိုးရရဲ့ proposal ကိုကိုမင်းမပေးခဲ့တယ်အဲကိုမင်းမပေးခဲ့တော့အခု29ရက်နေ့မှာတော့ KIO ဘက်ကပြန်ပို့လာလိုက်ရှိတယ်အဲ့ဒီပုံမှာအခြေခံပြီးတော့ကျွန်တော်ဆွေးနွေးတယ်။ဂျန်နဲ့၃ဘွဲ့ကတော့ဒီနေ့ခန့်မှန်းတဲ့မှာမှသူတို့ရဲ့အစုပြည့်ချက်တွေပြန်ပေးတယ်။အဓိကကတော့သူတို့စုပြည့်ချက်တွေယူသွားမှာပေါ့ဗျာ။အဲကျွန်တော်တို့ကတော့ KO ရဲ့counter proposal မှာတော့ဒီချက်တွေကိုတော့ထည့်သွင်းပြီးပုံမြင်တာခန့်နေပေါ့နော်။သူတို့လည်းပြန်တိုင်ပင်ပြီးအဲသူတို့လည်းပြန်ပို့ပေးမယ်လို့မျှော်လင့်တယ်။အဲ့ဒီပြီးရင်မေလတတိယပတ်လောက်မှာတော့ကျွန်တော်တို့နောက်ထပ်ပြန်ပြီးတွေ့ဆုံဆွေးနွေးနိုင်လို့တော့မျှော်လင့်တာတော့
ဒီကနေ့ဆွေးနွေးပွဲမှာအစိုးရဘက်ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ဖို့လိုလားပြီးတိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကတော့ bilateral call နှစ်ဖက်အပြည့်ရသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့လိုလားခဲ့ကြပါတယ်။ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတပ်အိုက်ကျော်ကဒီနေ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးအခုလိုပြောပါတယ်။
ဒီတော့တော့ဒီဆွေးနွေးပွဲမှာတော့ဒီအစိုးရဘက်ကပြောတာတော့ DOC ပေါ့နော်။အဲကျွန်တော်လေးဖွဲ့မှာပြောတာကတော့ဒီ bilateral ပေါ့။ဒါပေမဲ့ဒီနေ့မှာတော့ဒီဘက်လည်းဒီ bilateral ကိုဆွေးနွေးလာတယ်။အဲကျွန်တော်ဘက်မှာလည်းဒီ bilateral ကိုဆွေးနွေးလာတယ်။အဲဒါကတော့နှစ်ဖက်ရဲ့ဆွေးနွေးမှုတူညီမှုတခုတော့ရှိလာမှာပေါ့နော်။
မ
ဘူးဆွေဆွေးနွေးပွဲမှာအစိုးရကိုယ်စားလှယ်အဖွဲ့ကိုငင်းချမ်းရေးကော်မရှင်ဒူဥက္ကဋ္ဌဦးသိန်းစောအတွင်းရေးမှူးဦးခင်စောဦးတို့ကဥဆောင်တက်ရောက်ပြီးမြောက်ပိုင်းမဟာမိတ်လေးဘွဲ့မှာ KIO KIA ကချင်း MNTJP MNDAA ကိုကတ် PSLF TNLA တအံပလောင် ULAAA ရခိုင်ကိုယ်စားလှယ်အဖွဲ့တွေကိုတော့သက်ဆိုင်ရာအဖွဲ့အစည်းတွေရဲ့ထိပ်ပိုင်းခေါင်းဆောင်တွေကဥဆောင်ပြီးတက်ရောက်ခဲ့ပါတယ်ဆွေးနွေးပွဲကျင်းပချိန်ဟာတမတော်ကကြေညာထားတဲ့ကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဌာနချုပ်နယ်မြေ၅ခုမှာအပြစ်ခတ်ရစေးရေးကြေညာထားတဲ့နောက်ဆုံးနေ့ရက်လည်းဖြစ်ပါတယ်။တမတော်ကအပြစ်ရကာလကိုရက်ထက်မှန်တိုးမတိုးကိုတော့တမတော်သတင်းမှန်ပြန်ကြားရေးကော်မတီရဲ့အတွင်းရင်းမှူးဘုံမှုချုပ်ဇော်မင်းထွန်းကနေပြည်တော်မှာအခုလိုပြောဆိုထားပါတယ်။
ဒီနေ့ဆွေးနွေးပွဲရလာကိုကြည့်မယ်။အရင်သတင်းစာရှင်တွေကကျွန်တော်ပြောရတာအပြစ်ခတ်ရစေးထားတာကလုံလောက်တဲ့အချိန်တစ်ခုပဲ။ဒါပထမဆုံးဖြတ်ချက်ဒုတိယဆုံးဖြတ်ချက်ကတော့ကျွန်တော်တို့ကဒီ extension ဖတ်တိုးဖို့မတိုးဖို့ဆိုတဲ့ကိစ္စပြီးဟိုကျွန်တော်ထုတ်ပြန်ထားတဲ့အတိုင်းပဲဒီပြလာ30ရက်နေမှာဒီနေ့မှာကျွန်တော်တို့ပြည်သွား။တတိယဆုံးဖြတ်ချက်ကတော့ကျွန်တော်တို့ကဒီနေ့မှာဆွေးနွေးနေတဲ့ဟိုရလတ်ကိုကျွန်တော်တို့ကြည့်
တမရော်ကငင်းချမ်းရေးဆွေးနွေးဖို့လေးလာတာအပြည့်ရက်ထားတဲ့ကာလအတွင်းမှာတော့ရခိုင်ပြည်နယ်မှာအေအေနဲ့တိုက်ပွဲတွေပြင်းထန်ခဲ့သလိုရှမ်းပြည်နယ်မြောက်ပိုင်းမှာလည်းကချင်တအန်းပလောင်စတဲ့လက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒီကာလအတွင်းမှာအနည်းဆုံးတိုက်ပွဲအကြိမ်50လောက်ဖြစ်ခဲ့ပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။အခုမြန်မာစစ်တပ်ပေါ် EU ရဲ့ပိတ်ဆို့မှုနောက်ထပ်သက်တမ်းတစ်နှစ်ထပ်တိုးသွားတဲ့အကြောင်းပြောပြမှာပါ။မြန်မာစစ်တပ်ဟာရုရှားနဲ့တရုတ်တို့စီကလက်နက်တွေဝယ်ယူသုံးစွဲနေတာကြောင့် EU ဥရောပသမဂ္ဂကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့လက်နက်ရောင်းချခွင့်နောက်ထပ်သက်တမ်းတစ်နှစ်ထပ်တိုးလိုက်တာကမြန်မာစစ်တပ်ကိုထိခိုက်စေမှာမဟုတ်ဘူးလို့မြန်မာစစ်ဖက်ပြောခွင့်ရကပြောလိုက်ပါတယ်။မြန်မာစစ်ရေးလေလာသူတွေကတော့လက်နက်တင်ပို့ရောင်းချမှုပိတ်ပင်ရာကနေပြည်သူလူထုရဲ့နေစဉ်လက်ပတ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုထိခိုက်စေမဲ့နောက်ဆက်တွဲစီးပွားရေးပိတ်ဆို့အရေးယူမှုတွေချမလာနိုင်အောင်EU နဲ့ညှိနှိုင်းဆောင်ရွက်တဲ့လို့ပြောကြပါဗျ။အပြေဆုံးကိုကိုဇော်ဝင်းလိုင်းကတင်ပြပေးပါမယ်ရှင်
။မြန်မာစစ်တပ်နဲ့နယ်ကြားဆောင်ရဲတပ်ဖွဲ့တို့ကအုံပြနိုင်ချေရှိတဲ့စစ်ဖက်နဲ့အရဖက်သုံးပစ္စည်းတွေရောင်းချမှုပိတ်ပင်တားမြစ်ချက်ကို EU ဥရောပသမဂ္ဂကဧပြီလ29ရက်တနင်္လာနေ့မှာနောက်ထပ်တစ်နှစ်သက်တမ်းတိုးလိုက်တာပါ။ဒါပေမဲ့စစ်လက်နက်ပစ္စည်းတင်ပို့ရောင်းချခွင့် EU ရဲ့ပိတ်ပင်တားမြစ်ချက်ဟာမြန်မာစစ်တပ်ကိုဓာတ်ရိုက်ထိခိုက်မှုမရှိဘူးလို့တပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ကတာဝန်ရှိသူဗိုလ်မှူးချုပ်ဇော်မင်းထွန်းကဒီကနေ့တုံ့ပြန်ပြောဆိုလိုက်ပါတယ
်ဒီလက်နက်ဆန်ရှင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့လက်နက်စနစ်အများစုကတော့ကျွန်တော်တို့ EU ကနေလာတဲ့ဟာတွေမဟုတ်ပါဘူးကျွန်တော်တို့ကဒီရုရှားတရုတ်ကနေလာတဲ့အတွက်ကြောင့်မြန်မာနိုင်ငံအပေါ်မှာတော့တိတ်ပြီးအကျိုးသက်ရောက်မှုတော့မရှိနိုင်ဘူးသို့တော့ကျွန်တော်တို့ကဟိုကျွန်တော်တို့အနေနဲ့တပ်မတော်အနေနဲ့ Standard Army တည်ဆောက်တဲ့အခါမှာတော့အားလုံးစီကဤပညာအတတ်ပညာတော့ကျွန်တော်တို့လိုချင်တာပါပဲ
မြန်မာနိုင်ငံရေးလေလာသုံးသပ်သူဥမ္မောင်မောင်ဆိုးကလည်းလက်ရှိအနေအထားအရစစ်တပ်အပေါ်အခုလိုပိတ်ဆို့အရေးယူတာကအကျိုးမရှိလာဘူးလို့သုံးသပ်ပါတယ်
။ဟုတ်ကဲ့တပ်ပေါ်ပိတ်ဆို့ရင်တော့သိကျိုးသေးအောင်မှုမရှိပါဘူး။ကုနာတပ်ကသူပြောသလိုပဲသူကတရုတ်နဲ့ရုရှားဆက်လက်နေပဲမိကိုယ်တော်ကလည်းလည်းကြားသွားပြီ။ပုံသိခါရထိခိုက်မှုရှိပါလား။ဒါပေမဲ့ကျွန်တော်တို့တိုင်းပြည်ကအုပ်ချုပ်တဲ့သူတွေကတော့ကောင်းမှလာတော့ဆင်းလာလို့ဖြစ်နေပါလေ။အဲ့ဒါကတော့ပုံသိခါရထိခိုက်မှုမရှိတာဆိုထိခိုက်မှုရှိပါလား
။ဒါပေမဲ့ဆက်လက်နဲ့တင်ပို့ရောင်းချမှုပိတ်ပင်ရာကနေအထည်ချုပ်လုပ်ငန်းလိုနေတတူကစီးပွားရေးလုပ်ငန်းတွေကိုထိခိုက်စေမဲ့ပိတ်ဆို့မှုမျိုး EU ဘက်ကချမှတ်လာမယ်ဆိုရင်တော့တိုင်းပြည်အတွက်ထိခိုက်နှိမ့်နာမှုပိုကြီးမယ်လို့ဥမ္မောင်မောင်ဆိုးကဆိုပါတယ
် EU ကနေပြီးတော့ဘဝပြည်အထည်ချုပ်ဆဲဦးနေနဲ့ပတ်သက်ပြီးတော့အထူးခွင့်ပေးထားတာရုပ်သိမ်းမယ်ဆိုရင်တော့ဘဝပြည်အတွက်တော့အဓိကထူးမြတ်ချက်ဖြစ်သွားလိမ့်မယ်အဲဒါဆိုတော့တိုင်းပြည်ရောအလို့သမားတွေရောစီးပွားရေးလုပ်ငန်းကိုတော်တော်ထိနာတဲ့ထူးမြတ်ချက်ဖြစ်သွားပါလိမ့်မယ်အ
ဲ့လိုတိုင်းပြည်အကျိုးစီးပွားကိုထိခိုက်စေမဲ့ပိတ်ဆို့မှုထပ်ဆင့်ချမလာအောင်လက်ရှိအာဏာရအန္တရာယ်အစိုးရအပါအဝင်တာဝန်ရှိသူတွေအနေနဲ့ EU နဲ့လိုအပ်တဲ့ညှိနှိုင်းဆောင်ရွက်မှုတွေပြုလုပ်တင်တယ်လို့လည်းဥမ္မောင်မောင်ဆိုးကပြောပါတယ
်။အဲတော့လောကရောကျွန်တော်တို့အန္တရာယ်အစိုးရအနေနဲ့လည်းပဲဒီရခိုင်ကိစ္စနဲ့ပတ်သက်လို့ဒီဒီဒီနာရတဲ့ဒေသတွေဖိုင်းစီးတဲ့ကိစ္စနဲ့ပဲဖြစ်ဖြစ်အဲညှိနှိုင်းဖြေကြောင်းမှုလုပ်တင်သလိုတပ်မတော်အနေနဲ့လည်းစုံတော်ဖွဲ့ပါတယ်သူဒီရခိုင်မှာရာဇဝတ်မှုပြုလုပ်နေသူတွေဒီကိုတိုင်တန်းမှုဆိုကော်မတီနဲ့ပြခွဲတာကျွန်တော်သတိထားမိပါတယ်။ဒါလည်းပွင့်လင်းမြင်သာမှုရှိပြီးတော့နိုင်ငံကအသိမှတ်ပြုအောင်လုပ်ဖို့လိုပါတယ်။အဲ့တော့အဲ့ဟာကိုဒီလိုပဲနိုင်ငံကအသိမှတ်ပြုတဲ့အဆင့်ရောက်အောင်တော့တွန့်လှုပ်သွားဖို့လိုအပ်ပါလိမ့
်မယ်။မြန်မာနိုင်ငံကို EU ကပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးတွေပြန်ယူသိမ်းရေးမသိမ်းရေးကိစ္စစုံစမ်းစစ်ဆေးဖို့မနစ်အော်တိုဘာလက EU အထူးကိုယ်စားလှယ်အဖွဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်ပြီးအဲ့ဒီကလူခွင့်ရေးချိုးဖောက်မှုဖြစ်ပေါ်နေတယ်ဆိုတဲ့အခြေအနေတွေကိုစုံစမ်းစစ်ဆေးခဲ့ပါတယ်။EU ကအဲ့ဒီကုန်သွယ်ရေးအထူးအခွင့်အရေးကိုပြန်ရုပ်သိမ်းလိုက်ရင်မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းကိုဓာတ်ရိုက်ထိခိုက်နေတာကြောင့်ဆိုးရွားမှုတွေထွက်ပေါ်ခဲ့ပေမဲ့အဆုံးသတ်မှာအဲ့ဒီကုန်သွယ်ရေးအထူးအခွင့်အရေးကိုမရုပ်သိမ်းဖို့ EU ဘက်ကဆုံးဖြတ်ခဲ့ပါတယ် တမရောကဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းရဲ့ရုရှားနိုင်ငံခီးစဉ်အပြီးရပ်ပိုင်းအတွင်းမှာချမှတ်လိုက်တဲ့EU ရဲ့ဒီတန်ခါပိတ်ဆို့မှုအသစ်ဟာလာမယ့်2020ခုနှစ်အပြီးလ3ရက်နေ့အထိတက်ရောက်မှာဖြစ်ပါတယ်ဒီတန်ခါပိတ်ဆို့မှုနဲ့အတူမြန်မာလူမျိုးရေးတာဝန်ရှိသူပုဂ္ဂိုလ်16ဦးအပေါ်ပြည်ဝင်ခွင့်ပိတ်ပင်တဲ့အရေးယူမှုလည်းပါဝင်ပါတယ်မြန်မာနိုင်ငံ က်ထားရှိပြီး2019ခုနှစ်ရခိုင်ပြည်မြောက်ပိုင်းအရေးအခင်းနောက်ပိုင်းမှာတော့တာဝန်ရှိတဲ့စစ်ဖက်နဲ့ရဲဘက်အရာရှိတွေကိုပြစ်မှတ်ထားအရေးယူတာတွေထပ်တိုးချမှတ်ခဲ့ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်းစုံစမ်းတင်ပြခဲ့တာပါရှင်။အခုတခါတော့မြန်မာပြည်ထဲကအာဂရိလိုက်စားမှုတိုက်ဖျက်ရေးထိရောက်မှုရှိလာပြီလားဆိုတာကြည့်ကြရအောင်ပါ။အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကမြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ကောက်ယူခဲ့တဲ့စစ်တမ်းအရအဂရိလိုက်စားမှုတွေရော့ကြမသွားဘဲအရင်အခြေအနေတိုင်းရှိနေတယ်လို့အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌကပြောပါရယ်ဒါတွေရော့ကြသွားဖို့ဆိုရင်အစိုးရဌာနဆိုင်ရာဘျူရိုကရေစီရန်တရားအစစ်အစစ်မှပြင်ဖို့လိုနေသလိုအဂရိတိုက်ဖျက်ရေးကော်မတီရဲ့စစ်ဆေးနိုင်ခွင့်တွေပိုရဖို့အတွက်လည်းဖွဲ့စည်းပုံအခြေခံဥပဒေကအတားအဆီးဖြစ်နေတာမျိုးမဖြစ်သင့်ဘူးလို့ဥပဒေပညာရှင်တချို့ကထောက်ပြထားပါရယ် VOE သတင်းတောက်ကိုဇော်ထက်ရန်ကုန်ကနေမေးမြန်းသတင်းပေးပို့ထားပါရရှင်
။အာဂဒီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဟာဝန်ကြီးဌာနအချုပ်အတွင်းကအကျင့်ပြတ်ခြားစားမှုတွေကိုစုံစမ်းဖော်ထုတ်နိုင်ခဲ့ပေမဲ့ကော်မတီဟာ2018တုန်းကမြန်မာတနင်္ဂနွေလုံးအတိုင်းအတာနဲ့ကောက်ယူခဲ့တဲ့လူထုစစ်တမ်းအရဆိုရင်အာဂဒီလိုက်စားမှုအခြေအနေဟာတရားဥပဒေစိုးမိုးရေးနဲ့အရေးယူမှုအားနည်းရာကြောင့်အရင်လိုဆိုးရွားနေဆဲဖြစ်ကြောင်းကော်မတီဥက္ကဋ္ဌဦးအောင်ကြည်ကဧပြီလ29ရက်ပြည်အောင်စုလွှတ်တော်မှာအခုလိုပြောသွားတာပါ။
အဆိုပါစစ်တမ်းများအရအာဂဒီလိုက်စားမှုဟာ2018ခုနှစ်ကုန်တဲ့အထိတိတိတာတာကြဆင်းသွားခြင်းမရှိသေးဘဲနဲ့ရခိုင်တိုင်းပဲဆက်လက်ရှိနေကြောင်းတွေ့ရပါတယ်
။ဒါကြောင့်2019ထဲမှာအာဂတိတပ်ဖြတ်ရေးကော်မတီအနေနဲ့အချိန်အဟုန်နဲ့လုံဆောင်သွားဖို့လိုနေကြောင်းဥအောင်ကြီးကပြောပါတယ်။အာဂတိတပ်ဖြတ်ရေးကော်မရှင်ရဲ့လုံဆောင်ချက်ကြောင့်2018ထဲမှာသက်ဆိုင်ရာဝန်ကြီးဌာနတွေမှာဆုံးရှုံးနိုင်ခြေရှိရဲ့ပြည်သူ့ဘဏ္ဍာငွေ30.89တန်းနဲ့အမေရိကန်ဒေါ်လာ4.39တန်းကိုပြည်သူ့ဘဏ္ဍာရမုံငွေအနေနဲ့ပြန်ပေးသွင်းစေခဲ့ကြောင်းကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကဧပြီလ29ရက်ပြည်အောင်စုလွှတ်တော်မှာရှင်းပြသွားတာပါ။မြန်မာနိုင်ငံမှာအစိုးရပြုပြင်ပြောင်းလဲလုပ်ငန်းတစ်စိတ်တစ်ပိုင်းအနေနဲ့အာဂတိလိုက်စားမှုတွေကိုတိုက်ဖြတ်ဖို့ပူပြီးစ조사သွားမယ်လို့သမ္မတဦးဝင်းမြင့်အနာရပြီးပြီးချင်း2018မြန်မာနှစ်သက်စုတောင်းစကားမှာထည့်သွင်းပြောဆိုခဲ့ပြီးရပိုင်းအတွင်းမှာ FDA ညွှန်ကြားမှုချုပ်ကိုစတင်ရေးယူခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာပြည်သူတွေရဲ့တန်ကြားမှုနဲ့တနင်္လာရီတိုင်းဝန်ကြီးချုပ်ကိုလည်းအာဂတိလိုက်စားမှုနဲ့ဖော်ထုတ်ရေးယူခဲ့ပါတယ်။လက်ပေးလက်ယူကိစ္စတွေမှာလက်ပေးရသူကိုလည်းထိရောက်အောင်ရေးယူတင်ကြောင်းနဲ့ဌာနဆိုင်ရာအစင်းစင်မှာဆွေးမြဲနေတဲ့လက်ပေးမှုတွေကိုတိုက်ဖြတ်ဖို့လိုကြောင်းတနင်္လာရီတိုင်းဒေသကြီးတရားဥပဒေစိုးမိုးရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဦးအောင်နိုင်ဦးက VOE ကိုပြောပါတယ်
။ဥပမာပုံစံကို60ကိစ္စတွေမှာပဲကြည့်ကျွန်တော်တို့သာမန်လူတွေသားရှောက်ရင်မလုပ်ပေးပေမဲ့ပိုက်ဆံရှိတဲ့အတိုင်းဝိုင်းကသွားရှောက်ရင်ရှင်းရှင်းလုပ်ပေးလိုက်တဲ့ကိစ္စတွေမျိုးဆိုရင်တော့သူလည်းပိုက်ဆံပေးမှရရင်ငါလည်းပိုက်ဆံပေးရမယ်ဆိုတဲ့ delay တစ်ခုထောက်ထားသွားတယ်။အဲဒါဆို bureaucracy ရန်ရောက်ကိုကောင်းကောင်းမွန်မွန်ကျမှတ်မယ်ပိုက်ဆံပေးမှလုပ်ပေးတဲ့ဆိုတာပြည်တော်နဲ့တပြိုင်တည်းကိုသတိချာချာစုံစမ်းပြီးတော့အရေးယူမယ်ဆိုရင်တော့အာဂတိလိုက်စားမှုကတော့ပေါ်ပြောက်သွားလိမ့်မယ်
။1988နောက်ပိုင်းကစလို့မြန်မာနိုင်ငံရဲ့အာဂတိလိုက်စားမှုအခြေအနေတွေဟာတဖြည်းဖြည်းဆိုးရွားလာခဲ့ရပါဝင်ကြီးဌာနအတွင်းမှာပြည်အောင်စုဝင်ကြီးနဲ့တိုင်းဒေသကြီးဝင်ကြီးတွေကို NLD ရဲသားအစိုးရလက်ထက်မှာအပြောင်းလဲလုပ်ခဲ့ပေမဲ့ညွန်ကြားမှုအဆင့်တွေမှာတော့အရင်အစ်အစိုးရလက်ပတ်ခဲ့တဲ့ရန်တရားတွေကသူတွေများကြောင်းအာဂတိတိုက်ဖြတ်ရေးကော်မတီရဲ့လုပ်ပိုင်ခွင့်တွေဟာပြည်ထရေးစစ်တပ်နဲ့နယ်စပ်ရေးရာတွေမှာချဲ့ထွင်နိုင်ဖို့ကလည်းဖွဲ့စည်းပုံအခြေခံဥပဒေကအသာစီးဖြစ်နေကြောင်းပြည်အောင်စုရှေ့နေများနဲ့ဥပဒေများအထောက်အကူပြုအဖွဲ့ဥက္ကဋ္ဌဦးကြီးမြင့်ကအခုလိုပြောပါတယ
်အခုဒီအစိုးရတဲ့ဘာလို့သိစောစာကြီးလှုပ်လာတဲ့အခါကျတော့ပြည်သူတွေကတော့အားတက်တာပေါ့နော်အဲ့တော့ဘာဖြစ်လို့အဲ့လောက်ကြီးမကြလာလဲဆိုတဲ့အခါကျတော့အခုကျတော့မှဖိစားလို့မဟုတ်ဘူးပြဟိုတော့အချိန်ကဆက်စားလာတဲ့ဟာကြီးကဘာမှမလုပ်ခဲ့တာကြီးကိုတဆုံးလူကတာဝန်ခံရတာဖြစ်နေတယ်ခင်ဗျာစစ်ဘုံဟောင်းတွေကဒီတိုင်းနဲ့အရင်ကြည့်တိုင်းနဲ့စစ်တပ်ကိုလက်ဆွဲခွင့်လည်းမရဘူးဗျာရဲတပ်စစ်ခွင့်မရဘူးဗျာနေဆက်ဒေသစစ်ခွင့်မရဘူးဗျာအာဂရိယအဲ့မှာလေဝင်းကြီးကတော့သုံးခုက
အာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဟာ2018ထဲမှာတိုင်ကြားစာပေါင်း1000ကျော်ကျော်ရရှိခဲ့တယ်လို့ကော်မတီကပြောပါတယ်။အာဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေကိုစက်တင်ဘာ18ရက်2023ခုနှစ်မှာအတည်ပြုခဲ့ပြီးယာရုတောင်ဝအလွဲသုံးစားပြုပြီးလက်ပေးလက်ယူလုပ်တာတွေကိုအရေးယူဖို့ပြဋ္ဌာန်းခဲ့ရပါ။အဲ့ဒီနောက်ပိုင်း2019ခုနှစ်နိုဝင်ဘာ23ရက်မှာအာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မတီကိုဖွဲ့စည်းလိုက်ပါတယ်။ Agri Lai Samu Tapia Udego, Legion Malpins and Light, Solan Sate, Natal Session, Nabanga Salo, Nangamai Bissina, Banawi Sonjo Nina, Kisarigo, Agri Lai Samu Piet Tedwin Tampabi, Winitana, Jaru Givani, Ye Uge, Pibade.
ကိုဇော်ထက်ပြပြသွားတာပါရှင်အခုမကြခင်ကြားရောက်တော်မဲ့ကမ္ဘာစာနယ်စဉ်လွတ်လပ်ခွင့်နေ့မှာပြည်တန်ကြခံနေရတဲ့ရိုက်တာသတင်းသမားနှစ်ဦးအပြင်နိုင်ငံရေးအကျဉ်းသားတွေကိုအများဆုံးပြလွှတ်ပေးဖို့မြန်မာနိုင်ငံရပ်ဖွဲ့အစည်းတွေကတိုက်တွန်းလိုက်တာပါမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကြဆင်းလာတဲ့အပေါ်စိုးရိမ်ကြောင်းလဲသူတို့ကထုတ်ဖော်ပြောဆိုခဲ့ကြပါတယ်သတင်းမ
တွေနဲ့ပြည်ထောင်ချာနေတဲ့ရိုက်တာသတင်းတော်တွေကိုပြန်လွှတ်ပေးဖို့အရက်ဖက်ဖွဲ့စည်း190ကတိုက်တွန်းလိုက်ပါတယ်။ဒါအပြင်စစ်တေဥပဒေပုံမှန်66အသေးဖြတ်မှုပုံမှန်900 905ပုံမှန်တွေကိုပြင်ဆင်ပယ်ဖျက်ဖို့လည်းတိုက်တွန်းလိုက်တာပါ။ဒါနဲ့ပတ်သက်လို့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကမတ်တင်စာရှင်းလင်းရေးက
တော့ထောင်ကြီးထဲမှာရောက်နေတဲ့နိုင်ငံရေးအစိုးရတွေနောက်ပြီးနောက် journalist တွေနောက်တိုင်းရင်းသားခေါင်းဆောင်တွေသူတွေအားလုံးရောက်90ဒီပိုင်းစောင့်နေတဲ့အခါမှာ55ယောက်ကျန်နေပေါ့နော်ဒီ55ယောက်ကျန်နေဆိုတော့သူတို့ပြန်လှုပ်ပေးနေတဲ့လုပ်ရက်ကိုလည်းကြိုးဆိုတော့အဲ့ထဲမှာလည်းနိုင်ငံရေးအစိုးရတွေပါလာဖို့လည်းကြောင်းညှော်လင့်ခဲ့တာပေါ့ဒါပေမဲ့လူပေါင်း16000လောက်ဒါပြန်ထုတ်ပေးတဲ့အထက်မှာအလုံး9ယောက်ပဲပါလာတဲ့ခါကျတော့ကျမတို့ဒါနိုင်ငံရေးစင်းသားတွေကိုလည်းမမေ့ထားဘူးအဓိကကတော့ရက်ဖက်ဖွဲ့စည်းရသတိပေးလို့ရင်းဖြစ်တယ်။နောက်အကျော်နိုင်ငံရဲ့လွတ်လပ်ခွင့်ပေါ့နော်မီဒီယာလွတ်လပ်ခွင့်အပေါ်မှာလည်းကျမတို့သူ့ရင်ဒီပိုင်းမှုကိုလည်းထုတ်ဖော်ပြသလို့ရတယ်။သူရဲ့အကြောင်းအရာကြီးလည်းပါပါပေါ့နော်။ဟုတ
်ရက်သားဆိုးအတိလက်ထက်မှာတော့2018ခုနှစ်စက်တင်ဘာထိရိုက်တာသတင်းသမားတွေအပါအဝင်သတင်းမီဒီယာသမားတွေပေါ်တရားစွဲဆိုမှု28မှုရှိခဲ့ပါတယ်။အခု AP လာတွေမှာတက်မတော်က ARD သတင်းဌာနကရေးသားတဲ့မြောက်ဦးမှတ်တမ်းဆောင်ပါနဲ့ RFA သတင်းဌာနမှာဖော်ပြတဲ့ရခိုင်သတင်းတွေနဲ့ပတ်သက်ပြီးတရားစွဲဆိုတာတွေလုပ်ခဲ့ပါသေးတယ်။ဒီလိုသတင်းသမားတွေပေါ်တရားစွဲဆိုတာနဲ့ပတ်သက်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကသတင်းမီဒီယာတွေကိုအခုလိုပြောပါတယ
်။ပြောတဲ့အတိုင်းရေးပါလို့ကျွန်တော်ပြောနေရမှာပေါ့။ကျွန်တော်တို့စန့်ကျင်ပြီးရေးတဲ့ဟာတွေအများကြီးရှိတယ်။အများကြီးရှိပေမဲ့လို့မျက်မျက်တာတာရေးထားတာတွေ့ရတယ်။သုံးသထားတာတွေ့ရတယ်။ကျွန်တော်တို့ဒါတွေနဲ့ပတ်သက်ပြီးဘာမှပြောမီဒီယာများများများဘယ်လိုရေးနေလဲဆိုလဲကျွန်တော်တို့ဟိုမြင်နေတာပဲလေကျွန်တော်တို့သတင်းစာရှင်းတဲ့ဘက်မှာဒီလိုရှင်းသွားရတော့ရေးတယ်ဒါပေမဲ့ဟိုဘက်မှာတည်းတဖက်မှာရှိတဲ့အဖွဲ့အစည်းကိုလည်းပြန်ပြီးတယ်မိဘကြတာပြန်တဲ့အဖွဲ့အစည်းကြတော့ဒါမဟုတ်ပါဘူးဆိုတာကိုရေးတယ်မဟုတ်ပါဘူးဆိုတာရေးတယ်ဒါပေမဲ့ကျွန်တော်တို့ဘာပြောခဲ့လဲဒါလက်ခံတာပဲဒါမျှတာတဲ့ရေးသားချက်ပဲမျှတာတဲ့ဘယ်နှစ်ဖက်လုံးမျှတာပြီးရေးသားတဲ့ပဲသို့တော့ချုပ်ဟာတွေဒီဟိုပေါ့ဒီလိုမျိုးအဖက်သဆန်တဲ့ရေးသားချက်တွေအကျိုးသက်ရောက်မှုရှိနိုင်တဲ့ရေးသားချက်တွေပုံမှာတော့ကျွန်တော်တို့ကဒါထိုက်တဲ့နဲ့နော်အရေးယူမှုထိုက်တဲ့နဲ့နင့်နာမှုအတွက်ပြန်လေဆောင်ရမှုပဲကျွန်တော်ဆောင်ရမှာ
တမတော်အနေနဲ့သတင်းတော်တွေကိုတရားစွဲဆိုရနေရမှာသတင်းမီဒီယာဥပဒေကိုမတုံပဲတခြားရာဇဝတ်ပုံမှန်တွေနဲ့တရားစွဲဆိုရတာနဲ့ပတ်သက်လို့လည်းသတင်းမီဒီယာဥပဒေအရဒဏ်ငွေတစ်ခုရဲ့ပြစ်ဒဏ်ချမှတ်တာကိုလုံလောက်တဲ့ပြစ်ဒဏ်ဖြစ်မယူဆတဲ့အကြောင်းဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကတော့မြန်မာတမတော်အနေနဲ့သတင်းမီဒီယာသမားတွေရဲ့ရေးသားချက်တွေကိုရာဇဝတ်ပြစ်မှုဖြစ်ရှုမြင်ပြီးအခုလိုတရားစွဲဆိုတဲ့သဘောဖြစ်နေတယ်လို့သုံးသပ်ပါတယ
်တည်ပြမှုကနိုင်ငံတကာမှာလည်းဘယ်သူမှထောင်ကျအောင်အပြစ်မပေးကြဘူး။ဒီဟာကိုရာဇဝတ်ပြစ်မှုအနေနဲ့ယူဆကြတော့ဆိုတော့ဒီနည်းနဲ့ပြည်မှုကဒီထောင်ဒဏ်ကိုမပေးဘဲနဲ့ဒီတံငွေနဲ့ရေးရတာအဲ့ရွေချက်နဲ့ရေးရတဲ့သဘောပါအဲ့တော့ထောင်ကျမှကျင်းနေမယ်ဆိုရင်တော့အဲ့ဒီအဓိပ္ပာယ်သွားသေးရောက်တော့ပေါ့နော်
ရိုက်တာသတင်းတော်တွေကိုဖန်ဆီးထောင်ကျပြစ်ဒဏ်ပေးရတဲ့ပတ်သက်လို့နိုင်ငံတကာသတင်းမှားများကာကွယ်စောင့်ရှောက်ရေးကော်မတီကလည်းသူတို့နှစ်ဦးကိုအမြန်ဆုံးပြန်လုပေးဖို့တောင်းဆိုထားပါတယ်။နေစည်းမထားသတင်းတောင်များအဖွဲ့ကထုတ်ပြန်တဲ့မြန်မာသတင်းလွတ်လပ်ခွင့်အညွန့်ကိမှာတော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာအရင်နှစ်ခါတည်းတဆင့်ရောကျသွားပြီးအခုလိုရောကျတာဟာရိုက်တာသတင်းတော်နှစ်ယောက်ကိုထောင်ဒဏ်ချမှတ်လိုက်တဲ့အတွက်ကြောင့်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုထဲအောင်ခမရှင်လာမကြခင်ထုတ်လိုက်မဲ့ဓာတ်ရိုက်လေးလိုက်မှလည်းဒီသတင်းလွတ်လပ်ခွင့်အကြောင်းကိုပဲဆွေးနွေးသွားမှာဖြစ်လို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19, 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2019ခုနှစ်ဧပြီလ30ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885ပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့နားဆင်ကြရမယ့်အစီအစဉ်တစ်ခုတည်းမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုမစားခင်ကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။ရုရှား၏ထူးဆုံးစစ်ဆေးမှုရောဘတ်မူလာရဲ့တီးပြတ်ထားတဲ့စီရင်ခံစာထွက်လာပြီးနောက်ပိုင်းဒီသတင်းပတ်အတွင်းရှင်းနေကျဝီလျံဘာလွတ်တော်နဲ့တရားရေးကော်မတီတွေရှိကြားနာပွဲတွေမှာတက်သည့်ထွက်ဆိုဖို့စီစဉ်ထားပါတယ်။ဒါကြောင့်လဲဝါရှင်တန်နိုင်ငံကြီးဟာရှင်းနေကျဝီလျံဘာကိုအာရုံစိုက်ဖို့ဖြစ်လာပါတယ်။ဒီမိုကရက်တစ်ဘက်ကမူလာရဲ့စီရင်ခံစာအပြည့်အစုံကိုမချွတ်မချန်ထုတ်ပြန်ပေးဖို့တောင်းဆိုနေသလိုသမ္မတထရန့်ကိုဆက်ပြီးတော့စစ်ဆေးရမယ်လို့လည်းဖိအားပေးနေကြပါတယ်။ Republican တွေဘက်ကတော့ဒီကိစ္စကိုဆုံးသတ်သင့်ပြီးဆိုပြီးတခြားကိစ္စတွေကိုအာရုံစိုက်ဖို့တိုက်တွန်းနေတာပါ။ရုရှားရေထူးဆုံဆန်းစစ်ဆေးမှုရောဘတ်မူလာရဲ့စီရင်ခံစာဘလောက်ထိအမေရိကန်ပြည်သူတွေသိခွင့်ပေးမလဲဘယ်ပိုင်းတွေကိုအမဲရောက်နေပိတ်ထားမလဲဆိုတာအဓိကဆုံးဖြတ်တဲ့ရှေ့နေကျုပ်ဝီလျံဘာကိုရိုင်းဒီသတင်းပတ်အတွင်းလွှတ်တော်ရှိလာရောက်ထွက်ဆိုတာကိုတိုက်ရိုက်ကြားရလိမ့်မယ်လို့လွှတ်တော်အမတ်တွေမျှော်လင့်ထားကြပါတယ်မူလာရဲ့စီရင်ခံစာနဲ့ပတ်သက်လို့သူ့ရဲ့အခြေခံတွေးရှိချက်ရှေ့နေကျုပ်ဘာကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုထားပါတယ
် The Russian government sought to interfere in our election process.But thanks to the special counsel
ကျွန်တော်တို့ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုဂျာဝင်နှောက်ယှက်ဖို့ရုရှားအစိုးရကကြိုးပမ်းခဲ့ပါတယ်။ဒါပေမဲ့ဒီကိစ္စကိုပြည့်ပြည့်စုံစုံစုံစမ်းပေးတဲ့အထူးစုံစမ်းစစ်ဆေးရေးမှုကိုကျေးဇူးတင်ပါတယ်။ဒီလိုဂျာဝင်နှောက်ယှက်ခဲ့တဲ့ရုရှားတွေနဲ့သမ္မတထရမ့်အကြားဒါမှမဟုတ်သူ့ရဲ့မဲဆွယ်စည်းရုံးရေးမှုတွေအကြားပူးပေါင်းကြံစည်မှုမရှိဘူးဆိုတာအခုကျွန်တော်တို့သိပါပြီ
။သမ္မတထရမ့်အပေါ်မှာစာနာနားလည်မိတယ်ဆိုတဲ့လေတံမျိုးကိုလည်းဝီလျံဘာကိုယ်တိုင်ပြောဆိုထားတာပါ
။ As he said from the beginningThere was, in fact, no collusion. There is substantial evidence to show...
Thamara Trump asare ga pyo ghe dalo ba be, ubao janzi mu mishi bao. Thamara ane ne dilo song zan mu re ha, tu ye tawin than sao mu go, te te yang lo da, tai khan ne ga tui tho pe bi, te ya ma win tadin ne pao jang ang lo bi, tamin janzi ghe lo, say piat lap piat phit ne de so da, thao tha re akhai long shi ba de.
David Wasserman, Shorrock Stolo, Democrat Madi ga ro,ဥပဒေစိုးမိုးလုံနေတဲ့ရာရှိတွေကိုယ်တိုင်ကသမ္မတထရန့်ရဲ့ရှေ့နေတဲ့ပုံစံမျိုးကာကွယ်ပြောဆိုနေတဲ့ဆိုပြီးအခုလိုဝေဖန်ပါတယ်
Unfortunately Attorney General Barr has compromised and essentially has decided
American ပြည်သူတွေထင်သာမြင်သာရှိရှိပွန့်ပွန့်လင်းလင်းတိကျွင့်ရအောင်လုပ်ပြီးမဲ့အစားရှေ့နေချုပ်ဘာကိုယ်တိုင်ကအပေးယူလုံညှိနှိုင်းပြီးအစီရင်ခံစာကိုတလွဲအဓိပ္ပာယ်ဖော်ဖို့လှည့်စားကြံစည်ခဲ့တာကိုစိတ်မကောင်းစရာတွေ့ရပါတယ်
Republican ထက်လွတ်တော်အမတ် Mitch McConnell ကတော့ရှေ့နေချုပ်ဘာအပေါ်မှာသူ့အနေနဲ့တန်တရားမရှိတဲ့အကြောင်းအခုလိုကာကွယ်ပြောဆိုပါတယ
် that Bill Barr at age 69 is a second
William Barr ဟာရှေ့နေချုပ်တာဝန်ကိုဒုတိယကျင်းထမ်းဆောင်တဲ့အချိန်အသက်69နှစ်အရွယ်ကြားမှာသူ့ဂုဏ်သိက္ခာကိုထိခိုက်အောင်တခုခုလုပ်ပါမလားဒီလိုလုပ်မယ်လို့တွေးတာကတော်တော်ရည်စရာကောင်းပါတယ
်သမ္မတထရန့်ဟာတရားရေးကိုဝင်ပြီးနောက်ဆက်တာတွေရှိကောင်းရှိနိုင်တယ်ဆိုတဲ့လောက်ရအထောက်အထားတွေမူလာရဲ့စီရင်ခံစာမှာထည့်သွင်းထားပါတယ်ဒါပေမဲ့လည်းသမ္မတအနေနဲ့ရာဇဝတ်မှုကျူးလွန်ခဲ့တဲ့ဆိုတာမျိုးသုံးသပ်ချက်တော့အစီရင်ခံစာမှာမပါရှိပါဘူး။သမ္မတထရန့်ကိုရာဒူးကဖယ်ရှားရေးတရားစွဲဆိုဖို့ဆိုတဲ့ကိစ္စမှာဒီမိုကရက်အမတ်တွေကြားတယောက်နဲ့တယောက်သဘောထားအမြင်တွေမတူကြပါဘူး။ Republican တွေကတော့တညီတညွတ်တည်းတခြားတိုင်းပြည်အတွက်ရေးကြီးတဲ့ကိစ္စတွေကိုအာရုံစိုက်ဖို့လိုနေပြီဆိုပြီးပြောဆိုနေကြတာပါ။ Republican ထဲလွတ်တော်အမတ် Roy Blunt ကအခုလိုပြောပါတယ
် Which means no collusion.No obstruction.
ဘူးအောင်ကြံစီတာမရှိဘူး။တရားရေးကိုဝင်ရောက်နှောက်ယှက်တာမရှိပါဘူး။လူတွေကဒီကိစ္စကိုထားခဲ့စေခြင်းမီးလို့ကျွန်တော်ထင်ပါတယ်
။ရှင်းနေကြပါဟာထဲလွတ်တော်နဲ့အောက်လွတ်တော်တရားရေးကော်မတီတွေရှင်းမောက်မှာဒီတစ်ပတ်အတွင်းတက်တည်ထွက်ဆိုဖို့စီစဉ်ထားတာပါ။ဒါပေမဲ့အောက်လွတ်တော်ရှေ့သူလာထွက်ဆိုမယ်ဆိုတဲ့ကိစ္စကိုတန်တရားရှိသူတွေလည်းရှိနေပါလေ။ရှင်းနေကြကိုလွတ်တော်ကော်မတီအတွင်းကဝန်ထမ်းတွေဖြစ်တဲ့တခြားရှင်းနေတွေကမေးခွန်းတွေမေးခွန်းပေးမဲ့ရည်ရွယ်ချက်အပေါ်မှာတရားရေးဌာနကကန့်ကွက်နေတယ်လို့သိရကြောင်းပါခင်ဗျာ။
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုက်ဆွေးနွေးကြအစီအစဉ်စတင်ချိန်ရောက်ပါပြီ။စီစဉ်သူကိုသားညုံနဲ့အတူထုတ်လို့ရမှုမဆုံမွန်တို့ရဲ့တိုက်ရိုက်လေးလိုက်ကိုစပါတော့မယ်ရှင်။
မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတရက်လီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံရဲ့သတင်းစာနယ်ဇင်းလွတ်လပ်ခွင့်ချိန်နေပါ။ပြောရမယ်ဆိုရင်အခုတောက်ကြနေ့မေလ3ရက်နေ့ဟာဆိုလို့ရှိရင်ကုလသမဂ္ဂကနေပြီးတော့တတ်မှတ်ထားတဲ့နိုင်ငံတကာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ဒါကြောင့်မို့မြန်မာနိုင်ငံရဲ့စာနယ်ဇင်းအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သုံးသပ်ဆွေးနွေးတော့ဖို့ဖြစ်ပါတယ်။ပြည်နယ်ဆွေးနွေးပွဲကိုကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ခေတ်သစ်မီဒီယာရဲ့အင်တာဂျုတ်လည်းဖြစ်ပါတယ်။လက်ရှိသတင်းမီဒီယာကောင်စီရဲ့ဖော်ဝင်တူလည်းဖြစ်ပါတယ်။ကိုတာလွန်ဆောင်ထက်ပါနောက်တူကတော့ဒီ internews ဒီသတင်းဖွဲ့မှာဒီသတင်းပညာရန်နဲ့ပတ်သက်လို့ကြံပေးလုပ်နေတဲ့ဦးစိန်ဝင်းဖြစ်ပါတယ်။နှစ်ဦးစလုံးလေးလိုင်းပုံကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးကိုတာလွန်ဆောင်ထက်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကိုတာလွန်ကြားရပါလားခင်ဗျာ
။
ဟုတ်ကဲ့ကိုတာလွန်ကျွန်တော်ပထမဆုံးကိုတာလွန်ရဲ့အမြင်ကိုပဲမေးချင်ပါတယ်။မြန်မာနိုင်ငံမှာသတင်းစာနယ်ဇင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့နိုင်ငံတကာသတင်းမီဒီယာတွေနိုင်ငံတကာသတင်းမီဒီယာအစီအစဉ်စာတွေရဲ့တုံ့သက်ချက်အရဆိုရင်သတင်းလွတ်လပ်ခွင့်ဟာပိုတော့ကျလာတဲ့သဘောမှာတို့ပြနေပါတယ်ခင်ဗျာအဲ့တော့ကိုသားလုံးဒါလက်ခံပါလားမြန်မာနိုင်ငံရဲ့သတင်းစာနယ်ဇင်းလွတ်လပ်ခွင့်ချင်းတွေကကြာဆင်းလာပြီဆိုတာဟုတ်ပါလားအော
်လက်ခံရကူတာတကယ်ကိုသူကဟိုဖြစ်နေတာမျိုးကြောင့်လက်ခံတယ်ဟိုနောက်ပြီးတော့ဒီဟိုကျွန်တော်ဟိုဒီတော့မှမနိုင်ရှိတဲ့သူ့ဆုံွယ်လောက်ပါလေအဲသူ့ဆုံွယ်လောက်တဲ့အခါမှာလေဒီကျွန်တော်တို့ဟုတ်ချူမနိုင်တရားစီရင်မနိုင်လို့ကပြီးတော့မီဒီယာတွေပေါ်မှာနားလည်မှုဟာတော်တော်ကြီးကိုပေါ့နော်သူသားအောင်နဲ့လူသားမျိုးစတင်ရပါလေအဲ့တော့ဒီနိုင်ငံတကာကဒါလို့သတ်မှတ်ထားတဲ့အတိုင်းပဲမြန်မာနိုင်ငံဆာမေဂျင်းလက်ဖက်လိမ့်ကြပြီဆိုတာစပြောတဲ့ကျွန်တော်တို့ဒီအုပ်ချုပ်ရေးမနိုင်လို့တရားစီရင်မနိုင်လို့ဆိုရဲသာမန်နိုင်ငံကမီဒီယာပေါ်မှာနားလည်မှုဟာအခုချိန်တိတ်တိတ်မကောင်းဘူးဆိုရဲဒီသားဖြစ်တဲ့ကြောင့်မလို့နိုင်ငံတကာအဖွဲ့တွေအတွက်ဆိုပြီးလက်ခံပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တစ်ချက်မေးချင်တာကိုသားလုံးဆောင်ထက်ကိုတိုင်ကမြန်မာသတင်းမီဒီယာကောင်စီရဲ့ဖွင့်ဝင်တူပါပြောရမစင်မြန်မာသတင်းမီဒီယာကောင်စီကလည်းတမရကခန့်ထားတဲ့ body အဖွဲ့အစည်းဖြစ်ပါတယ်။နောက်မြန်မာနိုင်ငံမှာသတင်းမီဒီယာဥပဒေလည်းရှိနေပါတယ်။ဒီလိုအခြေအနေတွေရှိရတဲ့ဖြစ်နေရဆိုတော့သတင်းမီဒီယာကောင်စီနဲ့ပတ်သက်လို့အစိုးရဘက်ကအာဏာပိုင်တွေဘက်ကပူးပေါင်းဆောင်ရွက်မှုမရှိလို့လား။
ဟာဒီလိုဘောဆောင်ရမှုတော့ရှိတယ်ဒီကနေ့ဒီနေ့ဆိုလို့ရှိရင်တတော်ကဒီကြုံကြုံရဖို့ဒီကြုံတော့မင်းချုံကိုကျွန်တော်ကဒီရာဝတီနဲ့အရက်ချီရဲ့အရက်ချီကိုဟာလာတော့ပြီးတော့တရားစွဲတဲ့ကိစ္စတော့ကျွန်တော်ကမေးတယ်ဗျမေးတဲ့ခါကျတော့ဒီရာဝတီကိစ္စဆိုလို့ရှိရင်ဘာပြောလဲဆိုတော့ဟိုဒီလိုတတော်ကနေပြီးတော့သတိမီဒီယာဥတွေနဲ့တရားစွဲတဲ့ဘာဖြစ်လို့ဒီရှိရဲ့ရှားတော့ကြာပြီးတော့ဥတွေနဲ့တရားစွဲတဲ့ကျွန်တော်ဒီဘာပြောကြောလဲဆိုတော့အဓိကသတိမီဒီယာဥတွေဖြစ်တယ်ငါ၃လေးတောင်အဲ့တော့သူဖြစ်တာကိုမကြိုက်ဘူးဖြစ်တယ်ရဲလို့အကြည့်တယ်ဒါကြောင့်မို့တော့အမိနဲ့အခြားဥတွေနဲ့အမှုဖွင့်နော်သတိမီဒီယာရေးသားချက်ပေါ်မှာသူမကြည့်မဲ့တဲ့ကြောင့်မျိုးဖြစ်တယ်နဲ့သတိမီဒီယာဥတွေသူမတော်ဘူးပေါ့နော်အဲ့တော့လေဆော်လဲဆော်ကားခံပြီးလေဒါကိုသုံးသပ်လိုက်လို့ဒီပါရဲ့တော့ပြင်နေတယ်။အဲ့ဒါမျိုးအဆက်ဆက်ကကြည့်လို့ဒါပြင်ရရှိတဲ့ဆက်သွယ်ရေးတွေဟာမျိုးနဲ့ပြဆက်ရဲ့သူကထုတ်ပြောပါတယ်။အဲ့တော့အဲ့လိုထုတ်ပြောလိုက်တဲ့ဟာမှာဒီကောင်မလည်းဝမ်းနေဟုတ်ပါဘူး။ဒါကြတော့ဒီလာနိုင်ရင်ချင်းဟာချင်းပြန်လာချင်းတော့ပြီးတော့ဒါတိုက်ပြီးတိုးတက်ရေးသွားမယ်ဟာ။ငါ့ကိုငါ့ကိုဆော်ရင်တော့ငါတော့ပြန်ချပါလေဆိုတဲ့အကဲတဲ့စေမှုတွေနဲ့ပေါ့မီဒီယာကိုဆက်ဆံတာဖြစ်နေတာအဲဒီလက်ရှိအဲ့တော့ NBC ဆိုတာလည်းရှိတာရှိတယ်ဘာမှလုပ်မရရဲ့ပေါ့ဆက်ကူကြားလို့ဖြစ်နေတာမကူပါလည်းမကြောက်ဘူးပါလည်းမခံအပရာခံတာပါပဲဒီအဲကိုယ့်အကူလည်းကျွန်တော်တို့ကိုယ်လည်းအခုဒီကမှဆက်မလုပ်ပိုင်နေတာမရှိအဲ့တော့ရှိတာရှိရင်ကာကွယ်လည်းမပေးနိုင်အဲတက်နိုင်လို့ရတော့ကျွန်တော်တို့ကတော့ကြိုးစားတာအဲ့ဒီကတော့အခုဒီမှာလုပ်ပိုင်မပေးထားတဲ့တော့လုပ်ပိုင်မရှိတဲ့အတွက်ကြောင့်အခုလိုချီ
ဟုတ်ကဲ့ကုသလုံးလီလိုင်းပေါ်မှာခဏနေပြပအောင်ခင်ဗျာကျွန်တော်ကုစိန်ဝင်းဖိတ်ခေါ်ချင်ပါလေကုစိန်ဝင်းကတော့ Intern News အဖွဲ့ရဲ့ဒီသတင်းပညာရေးနဲ့ပတ်သက်လို့ကြံပေးပုဂ္ဂိုလ်ပါကုစိန်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
ကုစိန်ဝင်းခုနကကုသလုံးပြောသွားတဲ့အချက်လက်တွေတော့ကြားမှာပါအခုကျွန်တော်သိချင်တာကကုစိန်ဝင်းအခုဒီမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ကျဆင်းလာတယ်ဆိုပြီးတော့နိုင်ငံတကာအစီအစဉ်စာတွေမှာလည်းဖော်ပြပါတယ်ခုနကကုသလုံးပြောရဲဆိုရင်သူကိုယ်တိုင်ကဝန်ခံပါတယ်ကိုစိန်ဝင်းရဲ့အမြင်သိချင်ပါတယ်နောက်တစ်ခုကကျဆင်းတယ်တက်တယ်ဆိုလို့ရှိရင်လည်း blue chain တွေကြောင့်လဲဆိုတာသိချင်ပါတယ်
နံပါတ်1ချက်ကတော့ဟိုကကြာဆင်းတယ်ဆိုတာဟုတ်ပါတယ်ဟိုဘ ဘလောက်ကြလဲဆိုတော့ဟာပဲပေါ့နော်ဟိုကြဆင်းနေကျွန်တော်တို့ပြီးခဲ့တဲ့နှစ်သက်ဆိုင်ဒီနှစ်မှာအာတခုတဆင့်ထပ်ကြတယ် RSF ပို့မှာပေါ့နော်တခြားတော့အစီအကံတွေမှာလည်းတပြေးညီတည်းပြောတာမြမရဲ့တင်းလူလက်ခွင့်ကြတယ်ဆိုတာပေါ့နော်အဲဘာကြောင့်ကြလဲဆိုတဲ့ဟာကိုပြောရင်နံပါတ်၁ချက်ကအဲကိုကျွန်တော်ဟိုတခြားတော့နိုင်ငံတွေနဲ့လည်းနည်းနည်းရှင်ပြီးတော့ဟိုပြောတခြားဒီကဘာမာဟိုပဲဒီသတင်းစာလွတ်လပ်ခွင့်နဲ့ပတ်သက် industry ကကြာလာဒီဟာကိုတံပိုးထားတာပေါ့နော်အဲ့ဒါကဘာနဲ့တွားပြီးတော့ဆက်ဆက်နေလဲဆိုတော့ဒီအစွန်ရောက်လက်ရအစွန်ရောက်ဒီမျိုးကြီးဘာသာရေးဝါဒီဒီကောင်းထောင်လာတာနဲ့တွားပြီးတော့ဆက်ဆက်မှုရှိနေတယ်အဲ့တော့အခုကျွန်တော်တို့မြန်မာပြည်ကိုကြည့်လို့ရှိရင်ဒီအနေထားနဲ့ဆက်ဆက်တော့ကျွန်တော်တို့ကတပိုင်းမှာဒီမျိုးကြီးဘာသာရေးအစွန်ရောက်ဝါဒကောင်းထောင်လာတယ်အရင်ကတော့ဒါကမရှိခဲ့ဘူးရှိခဲ့ရင်လည်းဒီလိုမျိုးမျက်နှာစာမှာမပေါ်လာဘူးပေါ့နော်အခုအဲ့ဒါပေါ်လာတယ်အဲ့ဒါအပြင်လည်းတက်နဲ့အရက်ဖက်နဲ့ကွဲတာကိုအကြောင်းပြပြီးတော့ဟောဖြစ်တဲ့ဟာပေါ့အဲတူလူကိုလူချကြတာပထမတော့ဒီအချိန်လေးရတော့ဥမာတပ်ပကဆွဲတယ်ဆိုလဲအဲဒီအရသာဆွေးရနေပြီးတော့ဘာမှဝင်မပြောဘူးโอเคဒါအမင်းသူလောက်တာသူလောက်ပေါ့နော်အဲအဲ့လိုအမျိုးအနေထားသူနဲ့သူတဲ့လို့တော့မဟုတ်ဘူးဒါပေမဲ့ဘာဖြစ်သွားလဲဆိုတော့တဦးစလုံးကသွားပြီးတော့ဘုံတူညီချက်ဖြစ်လာတဲ့ဟာကဒီဥပဒေတွေကိုအကြောင်းပြုပြီးတော့သူ့လူကိုလူတွေဆွဲကြတာပေါ့နော်အာအခုဆိုရင်အခုနောက်ပိုင်းမှာတော့နည်းနည်းပို့ပြီးတော့လက်ဆွာလာတာတပ်ပကနေပြီးတော့ဆွဲတဲ့အမှုတွေကလက်ဆွာလာတယ်အဲ့တော့လာဖြစ်တာအကုန်လုံးကလာဖြစ်တာကဘာဖြစ်လဲဆိုတော့ဟာဒီလိုမျိုးဟိုဟိုတစ်ဖက်မှာဟိုလူမျိုးရေးပါတာရဲ့အဆုံးရောက်ဟောပြောမှုတွေဟိုရှိနေတာအဲ့ဒါတွေကိုနှိပ်ကွတယ်ဆိုရင်ကောင်းတယ်ဆိုတဲ့အမြင်နဲ့နော်အဲ့ဒါနဲ့လာပြီးတော့ရောထွေးသွားတာကဒီ mainstream media မှာဝေဖန်မှုစနစ်တကျ channel နဲ့ဝေဖန်မှုတော့မခံနိုင်တော့တဲ့ဟာမျိုးတွေဖြစ်သွားကြတယ်အဲ့တော့ဒီဒီနေ့အနေထားရတော့ဒီတရင်းသားလူလက်ခွနဲ့ပတ်သက်ပြီးတော့ဟောလူတွေကြားထဲမှာတင်မဲ့ဝေဝါးတာမပါဘူးအောင်ဆောင်လုပ်တဲ့လူတွေအစနိုင်ငံကိုဥဆောင်တဲ့တကယ်ဟိုဟိုလမ်းဟိုဥဆောင်လမ်းပြနိုင်ရမယ့်လူပုဂ္ဂိုလ်တွေကအစဝေဝါးသွားပြီးတော့တရင်းနာလူလက်ခွင့်ကိုတံပိုးထားရမယ်ဆိုတာမရှိတော့ပြဿနာတရင်းနာလူလက်ခွင့်ကိုတံပိုးမထားတော့ကျွန်တော်တို့တွားနေတာဒီမိုကရေစီကိုဒီလမ်းစဉ်အဲ့တော့ဒီမိုကရေစီကိုဘလို့အောင်မြင်အောင်တည်ဆောက်မယ်ဒီလူလက်ခွင့်မှမရှိရင်ဒီမိုကရေစီကမရှိဘူးလေ
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်ပါလေအဲ့ဒါနဲ့ဆက်ဆက်လို့ပါခုနကဝေဖန်ကြတဲ့အထက်မှာတီးမခံနိုင်တဲ့ခဲမှာအာနာဘိုင်းမကပါဘူးကျွန်တော်တို့ကသတင်းလွှတ်ခွင့်ကြတယ်လို့သတင်းသမားတွေကသတင်းသမားတွေဘက်ကပြောတယ်လို့မြင်ကြပါလိမ့်မယ်တချို့သတော်ရှင်တွေရဲ့ကျွန်တော် complaint တွေလည်းကျွန်တော်ခဏခဏရတယ်မြန်မာနိုင်ငံမှာပြောရမယ်ဆိုရင်ဒေါ်ဆန်းစုကြည်ကလည်းလူလူကြိုက်တဲ့ခေါင်းဆောင်ဖြစ်တယ်လူလူကြိုက်တဲ့အဆိုအရဖြစ်နေတဲ့ခါကျတော့သတင်းမီဒီယာတွေကဒီဝေဖန်ရေးသားတဲ့အပေါ်မှာတိတ်အလိုမကျတဲ့ဒီတံပြန်ကျွန်တော်တို့ပြန်ဝေဖန်မှုတွေတော်များကြုံရပါတယ်အထူးဖြစ်တော့သတင်းမီဒီယာတွေဘက်ကတာဝန်ယူမှုတာဝန်ခံမှုမရှိဘူးဆိုတဲ့ဟာမျိုးပေါ့နော်သတင်းတွေဖွာရေးတယ်ဆိုတဲ့ဟာမျိုးချက်ကားပြီးရေးတယ်ဆိုတဲ့ဟာမျိုးအထူးဖြစ်ရခိုင်ကိစ္စမှာပဲဖြစ်စီအစိုးရဝေဖန်မှာဝေဖန်တာပဲဖြစ်စီတံပြန်ပြီးတော့ဝေဖန်တာတွေကြုံရပါတယ်တကယ်ပဲမြန်မာနိုင်ငံမှာရှိတဲ့ mainstream media ရဲ့ပါဝင်မီဒီယာတွေရဲ့တာဝန်ယူမှုတာဝန်ခံမှုကရောအားနည်းလို့လားကိုစိန်ဝင်းအမြင်သိချင်ပါတယ်
အဲခုနကဟိုနှစ်ပိုင်းအမှနှစ်ပိုင်းပြန်လာထွက်တာပေါ့ဒါလူတွေကြားထဲမှာအာဝေဝါမှုဖြစ်တဲ့ဟာဝေပန်နေဆိုတာဝေဝါမှုကနေအခြေခံမျိုးဖြစ်တာနံပါတ်၁ချက်ကတော့ခုနလိုမျိုးတက်နဲ့အဲရပ်ပနဲ့ကွဲနာဆက်အနာရှင်စနစ်ကောင်းပြန်ထောင်လာမှာပေါ့အပြောရရင်တော့အနာသိန်းကပြန်ဖြစ်လာမှာစစ်တပ်ကကြီးစိုးတာဒီတက်ပိုဖြစ်လာမှာဆိုးတဲ့အတွက်လူတွေကရတားဆွေးရဟို encourage လုပ်မယ်ဆိုပြီးတော့ဘာပဲဖြစ်ဖြစ်မှားရင်လည်းအဲဟိုဝိုင်းရံမိမယ်ဆိုတဲ့စိတ်ပေါ့နော်အဲဒီသူတို့ရဲ့စေတနာကတော့အဲ့မှာရှိပါတယ်ဒါပေမဲ့လုံပုံလုံးကြီးမှားတယ်လို့ပဲပြောတယ်နောက်တစ်ချက်ကကြတော့ကျွန်တော်တို့ရဲ့သတင်းစာသတင်းစာလောကရဲ့ဒီအရှေ့တည်တတ်နိုင်ပြီပေါ့နော်အထူးသဖြင့် mainstream media ကိုပြောတာပါဒီဟာကပြဿနာစင်ကုန်မှုအကြီးကြီးကိုဖြစ်လာတယ်အဲတခြားကဘာမှလည်းဒါ slime ပေါ့တခြားမှလည်းရှိတယ်ဆိုပေမဲ့ကျွန်တော်တို့ကပုံပြီးတော့ကိုကြည့်နေတာအဲကျွန်တော်ပြောလို့ရှိပါတယ်ဥပမာအတင်ထိုင်းမှာသတင်းစာတွေရောင်းရနေတယ်ဆိုမဲ့ Thai Rat ကကုသတိတပန်းကြီးကရောင်းရတော့မဲ့ကျွန်တော်တို့ရှိမှာတောင်းတောင်းမြင်နေတဲ့နေ့စဉ်သတင်းစာကဟိုအစိုးရသတင်းစာကတော့ထားတော့သူကတကယ်တကယ် market ကိုသွားတာမဟုတ်ဟိုဟာရောင်းရပါတယ်ဆိုတော့ပုံတိကနော် quality ကောင်းနေဆိုတော့ပုံတိကသတင်းစာတွေကတောင်းကနန်းအနည်းနဲ့3000 4000အဲ့လောက်ပဲရှိတယ်။အဲ့တော့အဲ့လိုအနေအထားမှာသတင်းများနေရဲ့ resource နည်းလာတဲ့ဒီသတင်းစာပညာကိုဝင်လုပ်တဲ့လူတွေထဲမှာ capacity တွေကျလာ reinforce မလုပ်နိုင်ဘူးနော်။နောက်ပြီးတဲ့အခါကျရင်ထပ်ပြီးတော့ဒီမှာငွေမသုံးနိုင်ဘူး။သတင်းဆိုတာကလည်းသတင်းကောင်းအောင်လိုက်လို့ဆိုရင်အချိန်လေးငွေလေးလိုတယ်။အဲ့ဒီတော့အဲ့ဒီလိုမျိုး ဟိုမေမလုံနိုင်ဘူးသူတေသနာတွေအကြာကြီးမလုံနိုင်ဘူးတရင်တွေကအပေါ်ရန်လေးတွေမလုံတဲ့အဒီလိုမျိုး quality နဲ့ပြဿနာတွေတစ်ဖက်မှာလည်းဒီတရင်သမားတွေကဟိုလက်ချင်းပင်ကြားပေးနိုင်မှုပေါ့နော်ဟောကလိုသေးတယ်ကျွန်တော်တို့ဟိုတကယ်ကိုပဲတူးနေတယ်နဲ့မရောက်နိုင်ဘူးသူကတရင်သားပညာကိုသင်တဲ့နေရာမှာအဒီကျွမ်းကျင်မှုတွေတင်သင်ရတာတွေမကဘူးသူတို့တွေရဲ့အတွေးခေါ်အယူဆတွေကိုဟိုဖြစ်လာနိုင်အောင်ဟာပခုသတ္တတွေညောင်များစွာဟာကိုသင်ကြားပေးရတာပေါ့နော်လေးလာတယ်အဲ့လိုမျိုးမဖြစ်နိုင်တဲ့အတွက်သတင်းစာသမားတွေမှာရည်ရွယ်အပြင်ပြောလို့ရှိရင်အရေးသေးဆိုင်ရာပြဿနာရှိတယ်တကယ်တကယ်ဟိုဒင်းနဲ့ကြက်တဲ့မိုးတွေကြီးတဲ့ကြရင်ဆာမိုးပဲကြတာများတာတွေဖြစ်လာတယ်ဥပမာအပြင်အစိုးရရဲ့ဝါဒဖြန့်မှုအောက်မှာစစ်တပ်ရဲ့ဝါဒဖြန့်မှုအောက်ဒီမှာမျောထွက်သွားတာတွေအများကြီးနှိစက်ရပေါ့သူတို့ရဲ့လွှမ်းမိုးရလွှမ်းမိုးကအဲ့လိုမျိုးဟိုပါသွားကြပြီသတင်းစာသမားရဲ့ကိုယ်ပိုင်လွတ်လွတ်လပ်လပ်အစင်းကြီးနဲ့တွေးတောနိုင်မှုအားနည်းတာမျိုးဒါတွေလည်းတကယ်ဖြစ်ပါလေ
ဟုတ်ကဲ့ခင်ဗျာကိုစင်ဝင်းကိုတာလွန်ဆောင်ထက်လီလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်တို့ရှင်တွေအလှည့်ပေးကြပါလေအရင်ဆုံးကိုနေဦးလင်းကိုနေဦးလင်းဆွေးနွေးမြေမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ထင်တာတော့ဗမာပြည်တည်င်းသာကခုနပြောလို့ပေါ့နင်းကြသွားတယ်ဆိုတာကတော့သူတို့ကိုနိုင်ကတာဝန်ရှိတယ်လို့ပဲထင်ပါတယ်ဗျာသူတို့ကိုနိုင်ကအကြီးသေးဆုံးတော့တက်မလာအောင်မလုပ်နိုင်တာအဓိကကြတယ်လို့ထင်ပါတယ်ဥမာတစ်ခုဆိုပါစို့ဗျာတနည်းအား Facebook ပေါ်မှာတက်လာနော်DVD လို့သူကသူငေါကြော်ကြီးမှလည်းရေးထားတယ်။နော် DVD လို့ရေးထားတာရခိုင်ရေးမှရခိုင်နဲ့အီရေသက်ကဆိုပြီးတော့စစ်တပ်နေတဲ့ပုံဆိုပြီးတော့ဓာတ်ပုံရိုက်ပြီးတော့ကြားတယ်ပေါ့ဗျာ။ဆိုလိုတဲ့သဘောကဟိုဒါတွေက fake news လို့ခေါ်တာပေါ့နော်။အမှန်နဲ့အမှားနဲ့ရောညှက်ပြီးတော့မိမိလိုသလိုပြည်သူတင်ကြတဲ့အခါကျတော့ဒီနေ့ကျတော့ဟိုတရင်သာဆိုအရင်တော့ကတရင်
ကိုနေဦးလေးခဏကရေးတဲ့တရင်ကိုကျွန်တော်သိချင်ပါလေကိုနေဦးလေးရေးတဲ့တရင်က Facebook ပေါ်မှာ
Facebook
ကပါရလာပြ
ီဟုတ်ကဲ့အခဲအခဲဖြစ်တယ်ပေါ့နော်
ကိုနေဦးလေးခဏက
သူတို့သိဖို့လိုပါ
ကိုနေဦးလေးကိုကျွန်တော်မေးချင်တာကကိုနေဦးလေးမေးချင်တာကကိုနေဦးလေးပြောနေတဲ့တရင်က DVB တရင်ဌာနကလွှင့်တဲ့တရင်လား Facebook မှာရေးလူတူးချင်းကရေးတဲ့တရင်လား
Facebook မှာ Facebook မှာရိုက်တင်တာပါဗျာ
ဟုတ်ကဲ့အဲ့ဒါတော့ဒါကတော့သူ Facebook မှာကတူးချင်းသုံးဆွဲပိုင်ခွင့်ရှိတော့တဲ့တရင်မီဒီယာရဲ့ကတင်ပြတာတော့မဟုတ်ပါဘူးတူးချင်းရဲ့အမြင်တွေကရေးသားခွင့်ရှိနေတော့ Facebook လို့လူမှုကွန်ရက်ဒီမှာတော့တူးချင်းအမြင်တွေကတော့အကုန်လုံးကတော့ရှိနေပါတယ်ဒါကတော့ဟိုသတင်းမီဒီယာတွေတင်ပြအောင်မဟုတ်ပါဘူးကျေးဇူးပါတယ်ကိုနေဦးလင်းနောက်တစ်ခါကိုသက်ခိုင်ရှိပါလားခင်ဗျာကိုသက်ခိုင်စနေမင်းမြန်လို့ရပါတယ
်ဟုတ်ကဲ့ခင်ဗျာခုနကသတင်းမီဒီယာတွေဒီဟိုသူတို့ကိုပြည်သူလူထုကယုံကြည်မှုမရှိတဲ့သူတို့ရှင်းတဲ့ရည်တည်ဖို့ခရင်လာတယ်ခရင်လာတာကိုဟိုကိုရဲ့အမောက်ကို defend လုပ်ဖို့တကူဆိုရအောင်ဖိထောင်းတဲ့ဘုံတော့ပြဆိုရလွတ်လပ်ခွင့်ပေးဦးဒါမျိုးကြီးလုပ်ထားတော့တိမ်မကောင်းဘူးချင်းနေနောက်ပြီးကြတော့ကျွန်တော်မေးချင်တာကသတင်းမီဒီယာလွတ်လပ်ခွင့်တို့အိန္ဒိယနိုင်ငံတွေမတရုတ်နော်ဗီယက်နမ်စင်ကာပူဆိုရင်တို့တဲ့သတင်းမီဒီယာလွတ်လပ်ခွင့်မရှိတဲ့နိုင်ငံတွေသူတို့ချမ်းသာနေရပဲတကယ်နိုင်ငံဖွံ့ဖြိုးတိုးတက်ဖို့သတင်းမီဒီယာလွတ်လပ်ခွင့်ကတကယ်ပဲလိုအပ်သလားဟောအတိုင်းအတာတစ်ခုတည်းလိုအပ်မယ်ဒါမျိုးအခုတော့ယူကြီးဗျာဖိထောင်းလောက်တော့မလိုအပ်ဘူးချင်းနေနောက်ကြတော့ငင်းငိုင်းပဲဆိုဟိုကိုလံဘီယာနိုင်ငံမှာသူတို့ငင်းငိုင်းလို့ဖို့ရေးသူတို့ဒီတဘုံဖက်တဲ့ဆူအဖွဲ့မှာဒီချူဝနိုင်ငံကိုသွားပြီးတော့သတင်းမီဒီယာကိုအသိမပြုရနဲ့သူတို့ကဆင်းရဲတယ်အောင်မြင်သွားတယ်ညီမပြည့်ရဲ့သတင်းနေထားကြဘလို့ပြောလို့ဖြစ်တယ်ဆိုတော့ sensitive ဖြစ်တဲ့သကလုံးမျိုး highlight လုပ်ပြီးတော့တည်တယ်မလို့လူတွေစိတ်ဝင်စားအောင်လေအမှုတွေအများကြီးပြတယ်မခဏနေမခဏတော့သကလုံးလေး highlight လုပ်ပြီးတော့တင်းပေးတယ်ဟိုဒါမျိုးကြီးကယုံကြည်မှုတအားကင်းမဲ့နေတယ်ထင်တယ်ပြည်သူလူထုကြမှာဒီသတင်းမီဒီယာကိုယုံကြည်မှုပြောရတယ်အဲ့ဒီဟာကိုဆင်ခြင်မှုလိုတယ်လို့ကျွန်တော်မြင်တယ်ဟုတ်ကဲ့
ဟုတ်ကဲ့ကိုတက်ခိုင်ကျေးဇူးပါပါခင်ဗျာကျွန်တော်နောက်ထပ် thread ရှင်တူလှည့်ပေးကြပါတယ်ကိုတန်းမောင်ဆွေးနွေးမြေမြန်လို့ရပါတယ်
ဟုတ်ကဲ့ဒရင်းမီယာကိုသူတို့ကဘာလို့ကြောက်နေလဲဆိုတော့ကြောက်တဲ့လူကစိတ်အာဏာရှင်ပါပဲသူတို့ကဟိုကိုယ်အလုံးတို့ကိုလှုပ်တာပဲကြည့်လေသူတို့ဘာလာနိုင်ငံတော်လှုပ်ဝဲချက်ဆိုနိုင်ငံမျိုးလှုပ်ဝဲချက်တာဘာလို့တာတော့သူတို့ကလူနည်းစုကိုဖိနှိပ်ဖို့အတွက်လားတိုင်းရင်းသားတွေကိုဖိနှိပ်ဖို့အတွက်လားအဲ့ပုံမှာသူတို့ကအမှန်ကောင်သတင်းမပေးနိုင်ကြတာနောက်ဒီတော့တောင်ဆန်းစုကြည်လက်ထက်မှာလည်းဒီဒရင်းမီယာတွေကဘလို့ဟိုပေါ့ပေါအောင်လုံးနိုင်လေသူတို့ပြောင်းလဲအောင်ဘယ်လိုလုံးနိုင်လဲဆိုတာသူတို့လည်းသိပါတယ်အဲ့ဒါတော့သတင်းမီဒီယာရဲ့အားနည်းချက်ကအားနည်းချက်လို့မပြောပါဘူးလို့လောလောဆယ်သူတို့ပိတ်ထားတာတွေကိုဒါဖွင့်ပြဖို့တော့ပါပဲဟုတ်ကဲ့
ဟုတ်ကဲ့ကုသမောင်ကျေးဇူးပါခင်ဗျာကျွန်တော်ကုသလွန်ဇောင်းထက်ကိုပြန်ပြီးလှည့်ပေးကြပါလေခုနကတော့ရှင်သုံးဆွေးနွေးသွားတဲ့ထင်မှာအမြင်နှမျိုးရှိပါတယ်ပထမတစ်ပြေကတော့သတင်းမီဒီယာတွေအခုလိုပိတ်ဆို့ထားတဲ့ပတ်သက်လို့လက်မခံတဲ့အပိုင်းရှိသလိုပဲတစ်ဖက်မှာသတင်းမီဒီယာတွေကိုနိုင်ကအရေးသွေးအားနည်းတာကိုထောက်ပြပါလေကိုနေဦးလင်းကနောက်တစ်ယောက်ကတော့ကုသက်ခိုင်ကတော့သတင်းမီဒီယာတွေဘက်ကလက်ရှိအစိုးရကိုဖိထောင်းနေတယ်လို့ပဲလက်ရှိဒီမိုဆီပြောင်းလဲမှာသတင်းမီဒီယာလူလက်ခွဲအဲ့လောက်လိုပါမလားသူရဲ့တန်တရားမိကုန်းလည်းရှိပါတယ်ကိုတာလွန်ဆောင်ထက်ဒါနဲ့ပတ်သက်လို့ဖြေပေးစီခြင်းပါတယ်
ဟိုပထမပြောချင်တာကတော့တတိယရာသီဆိုတကယ်တော့လေဟိုပြည်သူလူထုနဲ့သူကအမြဲတမ်းရပ်တည်ခဲ့တာကအဲကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်ဒါစစ်အာဏာရှင်တခြားလုံးဒီဒရင်းတွေနဲ့လေဟိုအာဏာရှင်တွေရဲ့ရုပ်မာရေးတဲ့သူတို့တွေရဲ့ဟလာတိုင်းပြည်ပေါ်မှာတပ်တဆတ်ဆတ်လုပ်ခဲ့တဲ့ဟာဒီဒရင်းမီဒီယာသမားတွေရပဲဒီအတွင်းထဲမှာထောင်ချခံတန်းချခံပြီးတော့တကယ်ကိုအလုံးလုံးခဲ့တာပဲအဲ့လိုအလုံးလုံးခဲ့တဲ့အတွက်ကြောင့်လေဒါတရင်းထက်လက်ပြီးရပြီးတော့ပြည်သူလူထုကအမြဲတမ်းနိုင်ငံကြီးလိုချားပြီးတော့တက်ကြွနေတာပေါ့နော်အဲ့တော့ဒရင်းမီဒီယာကိုလူရဲလားဆိုတော့ဒရင်းမီဒီယာဆိုတဲ့ကဘယ်ဖြစ်လို့ဆိုလို့လဲဘာကြောင့်လဲဆိုတော့အာနာရသွားတဲ့အစိုးရဒီမှန်မြတ်ဟာတကယ်လေပြည်သူလူထုအတွက်မမကညာအလုပ်လုပ်တာမလုပ်ဘူးလားဆိုတာကိုကျွန်တော်ကဟိုစောင့်ကြည့်မှုပါဒရင်းမီဒီယာရဲ့ဟိုစောင့်ကြည့်မှုရှိမှပဲပြည်သူလူထုကသိနေတာအဲ့တော့အစိုးရဆိုတာကတော့သူ့ရဲ့အစိုးရရဲ့ဝါဒကိုဖြတ်နေအစိုးရရန်ညာပဲသူကတော့သုံးပါပေါ့ဒီအစိုးရရဲ့ဝါဒဖြတ်နေပုံစံလေးသူလုပ်ကြမှာအဲ့တော့ဒီမိုကရေစီလို့အမိခံထားပြီးတော့ဟလာဒရင်းမီဒီယာရဲ့လွတ်လပ်ခွင့်မပေးဘူးဆိုတာကတော့ဒါဒီမှာမှရှက်ဖို့ပေါ့ဒီလိုမျိုးပေါ့နောက်တစ်ခုကဒရင်းမီဒီယာရဲ့အခြေအနေနိုင်ကြတယ်ကျွန်တော်ရည်သွေးနိုင်ကြတယ်ဆိုတာကျွန်တော်တို့လည်းလိုအပ်ချက်တွေရှိတာအမှန်ပါပဲဘုတော်လည်းပဲဒီမိုကရေစီအစိုးရတည်းရဲ့အနေနဲ့ဒီလိုဒီမိုကရေစီရဲ့အခြေခံထောက်တိုင်ဖြစ်တဲ့ဒရင်းမီဒီယာကြီးရှင်းသာလာအောင်ပြင်လို့လာအောင်ပို့ပြီးတော့အားကောင်းလာအောင်နိုင်ကြနေပို့ပြီးတော့ဟိုအစစ်တမ်းမြင့်တင်လာအောင်သူတို့မှာတာဝန်ရှိတယ်။ဒါကြောင့်တာဝန်ရှိရတယ်ဆိုတော့ဒရင်းမီဒီယာကြီးဆိုတာပြည်သူလူထုကိုတရင်းနံပေးမဲ့အဲဈာကန်နေကြီးဆိုရဲဟိုလက်ခံမှုတွေအဲ့ဒါမျိုးနဲ့မအားလို့ဝေဖန်နေရတယ်အရူတိုက်ခိုက်နေရတယ်။မအားလို့လုတာတွေလည်းလိုက်ဝေဖန်နေတယ်။အဲ့လိုစိတ်မျိုးနဲ့ကြည့်နေသလိုရှိရင်နိုင်ငံကပြေးကြပါတယ်ဒီမိုကရေစီခဏလေးကြွားနေတာမဟုတ်ပါဘူး။နောက်ကြောင်ပြန်ပြီးတော့အရင်အရင်အစိုးရဖြစ်ခဲ့စစ်အာဏာရှင်ဆန္ဒသဘောထားအတိုင်းပေါ့။နောက်ကြောင်ပြန်လှည့်နေတဲ့သဘောထားမျိုးဖြစ်တယ်လို့ထင်ကြပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုတာလုံကျေးဇူးပါ။ကျွန်တော်ကိုစိန်ဝင်းကိုလည်းဒီခုနသရရှင်တွေဆွေးနွေးသွားခြင်းနဲ့ပတ်သက်ပြီးတော့ကိုစိန်ဝင်းရဲ့သဘောထားကိုလည်းတုံ့ပြန်ပြန်ဆွေးနွေးစီခြင်းပါလေ။ခုနကျွန်တော်ပြန်ကောက်ဝိုင်းကိုနေဦးလင်းကတော့သတင်းမီဒီယာရဲ့အရေးသွေးကိုမိကုန်းထုတ်ပါလေ။ကိုတက်ခိုင်ကတော့သတင်းမီဒီယာတွေကအစိုးရကိုဖိများထောင်းနေလားလက်ရှိဒီမိုစီအပြောင်းလဲကာလမှာအစိုးရကိုနားလဲပေးတင်နေဆိုတဲ့အမြင်ပေါ့နော်။နောက်ကုတမ်းမောင်ကတော့ထောက်ခံပြီးတော့ပြောပါရတယ်သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ကိုစိန်ဝင်းရဲ့တုံ့ပြန်ဆွေးနွေးချက်သိကြပါမယ်။
သူတို့ပြောသားတယ်မှာနောက်တစ်ခုရှိသေးတယ်အဲ့ဒါတော့ဗာလဲဆိုတော့ philosophy ပေါ့နော်ဒီသတင်းမီဒီယာလွတ်လပ်ခွင့်မရှိရင်လည်းတိုင်းပြည်ဖွံ့ဖြိုးနိုင်လားဆိုတာပေါ့နော်ဟုတ်ကဲ့အဲ့ဒါတော့ကိုကျွန်တော်ဖြေပါမယ်နံပါတ်၁ချက်ကသတင်းမီဒီယာတွေရဲ့အရေးသွေးပေါ့အရေးသွေးအေးကျဆင်းတာဟုတ်ပြီသတင်းကဟိုကျွန်တော်တို့ပထမဆုံး facts ကိုပြောမယ်အဲ့ဒီဒီ facts ကတော့ဒီသတင်းမီဒီယာတွေအရေးသွေးလည်းမလည်းကြဆင်းမှုရှိတယ်။ဟိုအရေးသေးဟိုကနိုင်ပါမှုရှိတယ်ပေါ့နော်။ဒါပေမဲ့အဲ့ဒီအရေးသေးနိုင်ပါတာကိုဝန်တာလို့မရဘူး။ဝန်ဘယ်သူမှဝန်တာတင်ဘူး။ဘာဖြစ်လို့ဒီသတင်းမီဒီယာတွေရဲ့အရေးသေးနိုင်ပါတာတိုင်းပြည်ရဲ့ညွန်ကိန်းတစ်ခုပဲလေ။တိုင်းပြည်ရဲ့နိုင်ပါမှုတစ်ခုပဲ။အဲ့တော့ဒီအရေးသေးတွေမြင့်တက်အောင်ကျွန်တော်တို့တွေအကုန်လုံးဝိုင်းလို့ရမယ်။အဲ့ဒီမှာအစိုးရကstakeholder အင်ဗတ်တကယ်ဟိုပဲအရေးကြီးတဲ့ဟိုတဟို stakeholder ဖြစ်တဲ့သူကနေပြီးတော့ပို့ပြီးတော့လုပ်နိုင်တယ်အစိုးရကလည်းဒါကိုငါတို့လုပ်မယ်အပြောင်းဟိုမြင့်တက်အောင်လုပ်မယ်ဆိုတဲ့စိတ်ရှိရတယ်။နောက်ပြီးတော့အစိုးရကိုသတင်းမီဒီယာတွေကဝိုင်းထောင်းကြသလား။သတင်းမီဒီယာရဲ့တာဝန်ကိုပြောလို့ရှိရင်အစိုးရကိုထောင်းရပါတယ်။အစိုးရကိုထောင်းမှသာလျှင်အစိုးရမှန်ကန်တာလုပ်ပါတယ်။အစိုးရရဲ့အမှားတွေကိုလိုက်ကြည့်ရပါတယ်ထောက်ပြရပါတယ်နော်။နောက်တစ်ချက်ကခုနကပြောလို့သတင်းမီဒီယာလွတ်လပ်ခွင့်မရှိတဲ့တိုင်းပြည်ဖွံ့ဖြိုးနိုင်လားတိုင်းပြည်ချမ်းသာနိုင်လားပေါ့ sorry ဖွံ့ဖြိုးလာမဟုတ်တရုတ်တို့ဗီယက်နမ်တို့ဟိုဟိုစင်ကာပူတို့ထားပါပြောကျွန်တော်ပြောလို့ရှိရင်စင်ကာပူတိုင်းချမ်းသာပါတယ်ချမ်းသာလာပါတယ်မှန်ပါတယ်အဲ့ဒါကသတင်းမီဒီယာလွတ်လပ်ခွင့်နဲ့မဆိုင်ပါဘူးသို့တော်သတင်းမီဒီယာလွတ်လပ်ခွင့်ကြောင့်ဆင်းရဲတာလည်းမဟုတ်ပါဘူးဘာလို့လဲကျွန်တော်တို့26နှစ်တာကာလဦးဟာဦးနေဝင်အစိုးရလက်ထက်နောက်ပြီးကျွန်တော်25နှစ်တာကာလဆေးဆိုးရလက်ထက်เนาะအဲ့ဒီဟာတွေကတရင်သာလွတ်လပ်ခွင့်စိတ်သုံးတဲ့ကာလတွေပါကျွန်တော်တို့တိုင်းပြည်ချမ်းသာမှုမရှိပါဘူးချမ်းသာခြင်းနဲ့ဖွံ့ဖြိုးမှုနဲ့လည်းမဆိုင်ပါဘူးကျွန်တော်တို့ပြောနေတာကဖွံ့ဖြိုးမှုကိုပြောတာဖွံ့ဖြိုးမှုဆိုတာလူတွေရဲ့အဲပျော်ရွှင်မှုကိုပါပါပါတယ်အသိဉာဏ်ပွင့်လင်းမှုတွေကိုပါပါပါတယ်အဲ့တော့တရင်ချက်လက်ဒီမှန်မှန်ကန်ကန်ရလို့ရှိရင်မှန်မှန်ကန်ကန်ပေးနိုင်လို့ရှိရင်လူတွေက ဆုံးဖြတ်တဲ့နေရာတွေမှာမှန်ကန်မှုတွေဖြစ်နိုင်ပါတယ်အဲ့ဒါကြောင့်မလို့သတင်းမီဒီယာလွတ်လပ်ခွင့်ဆိုတာလိုအပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ချိန်သိမ့်မရတော့ဒီ sub sensor ရှင်းနဲ့မေးချင်ပါတယ်အရင်ဆုံးကုသလုံးဆောင်တက်ကိုမေးချင်ပါတယ်ခင်ဗျာပြောရမယ်ဆိုရင်အာနာပိုင်ဒီကလည်းခုနကဖမ်းလာစီးလာနဲ့ကန့်သက်တာတွေရှိတယ်နောက်တစ်ဖက်မှာလည်းခုနကြားခဲ့ရတဲ့အတိုင်းလူတို့အားလုံးတော့မဟုတ်ပါဘူးလူတို့ချို့ရဲ့အမြင်မှာသတင်းမီဒီယာနဲ့ပတ်သက်လို့ဒီရခိုင်ရေခင်းကိစ္စတွေဖြစ်စီခြားကိစ္စတွေဖြစ်စီမှာအမြင်ဆောင်းတာတွေရှိပါတယ်ဒီလိုအခြေအနေကြောင့်သတင်းရေးသားတင်ဆက်မှုတွေမှာကိုယ့်ကိုအကန့်အသတ်တွေများရှိသွားကြလားအထူးဖြစ် sub sensor ရှိဖို့မြန်မာနိုင်ငံထဲမှာကုသလုံးဆောင်တက်ရဲ့အမြင်သိကြပါတယ်
ဆန်းချပြန်ရှိကြတော့အခုဆိုပိုလို့အောင်ဖြစ်တယ်ကျွန်တော်တို့မှာအဲ့လိုမျိုးရခိုင်ပြည်ထိုင်ယူနေလို့ဖြစ်တယ်ဟလာအစိုးရကဘာလို့ဟောတာအကြောင်းမျိုးလို့ဖြစ်ဖြစ်ဖြစ်တတ်တဲ့ထိုင်လာယူနေလို့ဖြစ်ဖြစ်ဟလာဟိုတိုင်းမှလက်နဲ့တိုင်လို့အတက်တက်တဲ့သတိယူနေလို့ဖြစ်ဖြစ်အများအားလို့ကိုယ့်အကူချိန်ဆနေတယ်အခုရေးလိုက်တဲ့သတိမဟုတ်ကြောင်းမျိုးကိုအချင်းအောင်လို့ကိုယ့်ရဲ့အဲဟိုပုံစံမျိုးပါဒီအချင်းကြီးရောက်နိုင်တဲ့အခါကျတော့ဟိုဒီရင်းဌာနရဲ့လေဩငါတို့ဒါထောက်ကြရတယ်လို့ယူနေတယ်လို့အဲဒီစာမမေကလည်းငါတို့တော့စော်ရဟငါတို့တော့စော်ကားရဟဆိုပြီးတော့အဲတုံ့မမျိုးလုံးတက်ပြီးတော့ဒုက္ခပြီးနိုင်တဲ့ကာလဆိုတော့ကျွန်တော်တို့ဆက်တမ်းလက်ရှိကပို့ပြီးတော့ကြည့်ပါလေအရင်စာပေစီစီကာလကစာပေစီစီကထုတ်လိုက်လို့ရှိရင်သူကဘာမှမဖြစ်တော့ဘူးလေအခုကတော့စာပေစီစီရှိတော့တဲ့အချိန်မှာဥပုပ်ကိုစံစာလောက်ရတာအရင်ထက်တော့ပို့ပြီးတော့ဖြီးအားများပြီးတော့
ဟုတ်ကဲ့
အဲ့လိုမျိုးထားမျိုးရှိရတယ်
ဟုတ်ကဲ့ကျွန်တော်အခုစင်ခွင့်ကိုနောက်ဆုံးပေးချင်ပါတယ်သတင်းလွတ်လပ်ခွင့်မြန်မာနိုင်ငံမှာအခြေအနေကျဆင်းတဲ့ဒီအခြေအနေကိုပြန်ပြီးတော့ဟိုပြန်တက်လာနိုင်အောင်လို့ပေါ့နော်ဘာတွေဆောင်ရွက်တင်လဲအာဏာပိုင်ဖွဲ့စည်းဖြစ်စီသတင်းမီဒီယာတွေကိုထိုင်ဖြစ်စီကျွန်တော်တစ်မိနစ်လောက်တော့ချိန်ရပါတယ
်အဲနံပါတ်၁ချက်ကတော့ဟိုအာဏာပိုင်ဖွဲ့စည်းအနေနဲ့အစိုးရကဟလာကျွန်တော်တို့သတင်းမီဒီယာလွတ်လပ်ခွင့်ကိုမျက်နှိုးရပါတယ်အဲ့တော့တင်းစာတွေရဲ့အားနည်းချက်ကိုမပြောရပါဘူးတင်းစာတွေရဲ့အားနည်းချက်ကိုဝန်းနေတတ်ရပါတယ်အဲ့တင်းစာတွေအားနည်းချက်ကိုကိုယ်ကမြင့်တင်လာအောင်တင်းလွတ်လပ်ခွင့်နဲ့ပြရပါတယ်နောက်အမှန်တရားကိုဟိုမျက်ကွယ်မပြုရပါဘူးအမှန်တရားကိုမျက်ကွယ်ပြုလို့ရှိရင်ကိုအလဲကိုရောက်ပါတယ်နော်ကိုတိုင်အမှန်တရားဟိုအတွက်ကိုဟိုဖိနှိပ်မှုတွေတန်းကိုခံရပါတယ်အစိုးရတွေကိုမှန်ပါတယ်ကျွန်တော်တို့အခုဆိုရှယ်မီဒီယာခေတ်မှာအစိုးရကိုဟိုဝေဖန်တာတွေကိုတိုးလာတယ်ဒါပေမဲ့အရင်ဆုံးနေရာလဲဝေဖန်တာတွေကရှိပါတယ်ဆိုရှယ်မီဒီယာပေါ်မဟုတ်လို့မတက်တာပဲရှိပါလားအဲ့တော့ကျွန်တော်တို့ဒီဘက်မှာလဲကျွန်တော်တို့တရင်းသားဆရာတွေဒီတရင်းသားတမားတွေကလဲအစိုးရကိုဝေဖန်ပြီးရောဆိုပြီးတော့ဟိုအတလွတ်ကြီးချနေပြီးရောဆိုပြီးတော့လုံးလို့မရပါဘူးလုံးတဲ့ဟာလဲအ ਨੇ စုပဲရှိပါတယ်ကျွန်တော်အမြင်ကတော့အများကြီးကတော့ဟိုစူးစမ်းပြီးတော့သွားနေကြတာအဲ့တော့ဒီတက်ပို့ပြီးတော့ဖြည့်ဆည်းဖို့ပဲရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်းလီလိုက်စီစဉ်ချင်းစစ်သွားလို့ပါပေါဝင်ဆွနေပြီးတဲ့ကုသလုံးဆောင်ထက်နဲ့ကုစိန်ဝင်းကျွန်တော်တို့ရရှင်ဒီအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းလီလိုက်စီစဉ်ကိုကျွန်တော်ကွင့်ပေးပါ
ကိုဒါညိုစီစဉ်ထုတ်လင်းပေးခဲ့တဲ့ဒါရိုက်လေးလိုင်းစွန်တွေကစီစဉ်ဖြစ်ပါရဲ့ရှင်အခုအင်္ဂါညထိတ်တန်းရနေတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမရှင
်ဒိုင်းစစ်ဌာနချုပ်၅ခုမှာပြစ်ခတ်ရက်ဆဲထားတာကိုဇွန်လ30ရက်နေ့အထိထပ်ပြီးတော့တွေးမြင်ရဆိုင်သွားမယ်ကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ယုံကမကြခင်အချိန်ပိုင်းအတွင်းကပဲသတင်းထုတ်ပြန်ပါတယ် KIA TNLA နဲ့ MNDAA အဖွဲ့တွေကတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရဆဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးနိုင်တဲ့အထိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်ပြီးတော့ဆွေးနွေးဆောင်ရွက်နိုင်ရေးအပြစ်ခတ်ရစဲရေးကာလကိုထပ်ပြီးတိုးမြှင့်ပေးဖို့တောင်းဆိုတဲ့အတွက်ထာဝရငြိမ်းချမ်းရေးရရှိစေဖို့ဦးတည်ပြီးအခုလိုရက်ထက်တိုးလိုက်တာဖြစ်တဲ့အကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြောက်ပိုင်းတိုင်းစစ်ဌာနချုပ်နယ်မြေအရှေ့မြောက်တိုင်းစစ်ဌာနချုပ်နယ်မြေအရှေ့ပိုင်းတိုင်းစစ်ဌာနချုပ်နယ်မြေအရှေ့အလယ်ပိုင်းတိုင်းစစ်ဌာနချုပ်နယ်မြေနဲ့ကြရီကန်ဒေတာတိုင်းစစ်ဌာနချုပ်နယ်မြေတွေမှာစီရေးဆိုင်ရာလှုပ်ရှားမှုအားလုံးကို2018ဒီဇင်ဘာ21ရက်နေ့ကနေဧပြီလ30ရက်နေ့အထိရပ်ဆိုင်ထားတဲ့အတွက်အဲဒီကာလဒီကနေ့ကုန်ဆုံးချိန်မှာပဲနောက်ထပ်2လထပ်တိုးလိုက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမူရင်းနေရာတွေစီပြန်လည်ပို့ဆောင်ရေးမြန်မာနိုင်ငံကိုစီအောင်ပြောဆိုပေးဖို့ဘင်္ဂလားဒေ့ရှ်ကရုရှားကိုတိုက်တွန်းထားပါတယ်။ဗင်နီဇွဲလားနိုင်ငံကာရာကတ်စ်မြို့တော်မှာအာဏာသိမ်းမှုဂျူးဆောင်မှုတစ်ခုဖြစ်နေတယ်လို့ဗင်နီဇွဲလားဆိုရှယ်လစ်အစိုးရကဒီကနေ့ပြောပါတယ်။အမေရိကန်ပြည်ထောင်စုမှာခိုလုံခွင့်လျှောက်ထားတာနဲ့ဆိုင်တဲ့လုံထုံးလုံနည်းတွေကိုအပြောင်းလဲလုပ်ဖို့သမ္မတဒေါ်နယ်ထရန့်အစိုးရကကြိုးစားနေပါတယ်။အဲဒီအထက်မှာခိုလုံခွင့်လျှောက်လာတွေတင်တဲ့အခါအခကြေးငွေပေးဆောင်ရမယ့်တတ်မှတ်ချက်လည်းပါဝင်ပါတယ်ခင်ဗျာ။
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစီအစဉ်အစွန်ကိုအသံလွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ16 19တို့ကနေနားဆင်နိုင်ပါတယ်ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.